Welcome to the Voice of America in Burmese.
Mingla mne khi ma shin Washington myo ro VOA American tan ga ni 2016 ku ni match la 9 ye boutta phu ni nen khin season 2 ko myama san no chein mne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thong lwin twa ma ba shin Jama engine nai ma
Mingla mne khi ma khna chano ga ra zaw lai ma di mne ma thu cha de tin ni ga lo EU ne Turkey a cha ကျရှိခဲ့တဲ့သဘောတူညီချက်ကဒုက္ခသည်တွေအစုလိုက်ပြောင်းလဲပြန်ပုံမဲ့အစီအစဉ်ပါဝင်နေတဲ့အတွက်ဆိုရင်ပူပန်ကြောင့်ကုလသမဂ္ဂအေဂျင်စီကပြောပါလဲ IS Islamic State ချောအဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်တူတည်ဆုံသွားသလားဆိုတဲ့အပေါ်အတည်ပြုချက်ရနိုင်ဖို့အမေရိကန်အစိုးရကစူးစမ်းနေပါလဲမစ်ဆုံဆက်စီမံကိန်းဆန့်ကန့်ထားရတာကြောင့်နှစ်နာမှုတွေရှိနေပြီးဖြည့်ရှင်းလုပ်ဆောင်သွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင
်ကောင်းပါပြီကိုစောဝင်းလာရေးNLD ရဲ့မူဝါဒရေးရာပြောခွင့်ရသူတွေဖြစ်ဒေါအောင်ဆန်းစုကြည်နဲ့အတူဒေါက်တာဇော်မြင့်မောင်ကိုမနေ့ကတိုးမြင့်ခန့်အပ်လိုက်ပါတယ်ဒီပေါ်မှာဘယ်လိုသဘောထားအမြင်တွေရှိကြပါသလဲ
သူကစကားသူကစကားပြောနေတယ်နောက်တစ်ခါကစကားလည်းပြောတတ်ပါတယ်နောက်တစ်ခါကပြောထားတယ်မကောင်းလှုပ်လဲလှုပ်ခဲ့တဲ့လူဆိုတော့
ဒါကတော့မြမအရေးအကဲခတ်တူပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါရှင်ဒါ့အပြင်အခု Washington DC ဒေသစံတော်ချိန်ညနေမှာ American ဆိုင်ရာမြမတန်မတ်ကြီးနေအိမ်မှာကျင်းပနေတဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားကို American အစိုးရထိတ်တန့်အရာရှိတွေတက်ရောက်နေပြီးဒီအခမ်းအနားရဲ့ထူးခြားချက်တွေကိုကျမတို့တင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်။တူရကီနိုင်ငံကိုဖျက်ပြီးဥရောပတိုက်ထက်ကဂရိနိုင်ငံကိုဝင်လာနေကြတဲ့ဒုက္ခသည်တွေကိုတားဆီးနိုင်ရေး EU ဥရောပသမဂ္ဂနဲ့တူရကီတို့အကြားသဘောတူညီခဲ့တဲ့အဆိုပြုချက်ထဲမှာဒုက္ခသည်တွေကိုအကုန်အစုလိုက်ပြုံလိုက်ပြန်ပို့မဲ့အစီအစဉ်ပါနေတဲ့အတွက်အဲ့ဒီအဆိုပြုချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေသလားဆိုတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအင်္ဂါနေ့မှာပြောပါတယ်အဆိုပြုထားတဲ့သဘောတူညီချက်ထက်ကအချက်လက်တချို့ကိုရှင်းလင်းဖို့လိုအပ်တဲ့အကြောင်းယူအန်အစီအရာဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်ဒါပေမဲ့ဒုက္ခသည်တွေကိုတနိုင်ငံကနေနောက်တနိုင်ငံကိုအခုလိုအစုလိုက်ပြုံလိုက်ပြန်ပို့တဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းလဲယူအန်အစီအရာကပြောပါတယ်တူရကီကနေဂရိကိုဆိုက်ရောက်လာတဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုပြန်ပို့နိုင်မယ့်အလားအလာနဲ့ပတ်သက်လို့သဘောတူညီချက်ရရှိထားတယ်လို့ EU ခေါင်းဆောင်တွေနဲ့တူရကီခေါင်းဆောင်တွေကအင်္ဂါနေ့မှာပြောပါတယ်နောက်သတင်းပတ်ထိပ်သီးညီလာခံကျင်းပတဲ့အခါသဘောတူညီချက်ကိုအပြည့်အဝရရှိလိမ့်မယ်လို့ခေါင်းဆောင်တွေကယုံကြည်ထားကြပါတယ
်အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့အပတ်ကစီးရီးယားမှာပြုတ်လုခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တအူကိုချိန်မုံနိုင်ခဲ့ခြင်းရှိမရှိဆုံးဖြတ်နိုင်မှုကြိုးပမ်းနေပါတယ်ပြီးခဲ့တဲ့တောက်ကြနေ့က El Shadadi မြို့အနီးမှာ Abu Omar El Shinani ဒါမှမဟုတ် Omar The Chechen လို့လူသိများတဲ့ Tarkan Battery Chevrolet ကိုပြစ်မှတ်ထားပြီးစူပေါင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောခွင့်ရပုဂ္ဂိုလ်ပီတာခုတ်ကပြောပါတယ်အဲ့ဒီဒေသမှာအမေရိကန်ကြောတောက်နောက်ခံပြုတ်ပေးထားတဲ့ Syria Democratic အင်အားစုတပ်ဖွဲ့ဝင်တွေရဲ့ IS အဖွဲ့ကိုစန့်ကျင်တိုက်ခိုက်မှုတွေအောင်မြင်ခဲ့တာကြောင့် IS အဖွဲ့ရဲ့တပ်မှုဖြစ်သူဟာအဲ့ဒီဒေသမှာရှိနေလိမ့်မယ်လို့ယုံကြည်ရတဲ့အကြောင်းမနေ့ကအစောပိုင်းကအမည်မဖော်ပြလို့တဲ့အရာရှိတဦးက VOA ကိုပြောသွားတာပါအဲ့ဒီတပ်မှုဟာဒီဒေသမှာရှိနေတဲ့ IS အဖွဲ့ရဲ့အင်အားကိုတိရှိဖို့နဲ့သူတို့ကိုစိတ်ဓာတ်မြင့်တင်ပေးဖို့အတွက်ရောက်ရှိနေတာဖြစ်နိုင်တယ်လို့အဲ့ဒီအရာရှိကပြောပါတယ်။အဲ့ဒီဒေသရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS တိုက်ခိုက်ရေးသမား12ဦးလောက်ထိသေဆုံးသွားခဲ့တယ်လို့လည်းသူကပြောပါတယ
်။အင်္ဂါနေ့ဟာအစ္စရေးနိုင်ငံတယ်လီဗစ်မြို့မှာသွေးထွက်တန်ရုံမှုဖြစ်သွားခဲ့တဲ့နေ့တနေ့ပါ။အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးခေါင်းဆောင်တွေဆွေးနွေးမှုပြုလုပ်နေတဲ့နေရာနဲ့ကီလိုမီတာအနည်းငယ်သာဝေးတဲ့နေရာတစ်ခုမှာပါလက်စတိုင်းလူမျိုးတအူးကဓားနဲ့ထုတ်လိုက်တဲ့အတွက်အမေရိကန်နိုင်ငံသားကဘာလက်ခီးသည်တအူးသေဆုံးပြီးအစ္စရေးလူမျိုး12ဦးထိခိုက်ဒဏ်ရာရသွားပါတယ်။ကဘာလက်ခီးသည်တွေအလားများတဲ့ဂျက်ဖာစိတ်ကန်နဘေးကပြင်ခင်းလမ်းပေါ်ကိုအဲ့ဒီပါလက်စတိုင်းလူမျိုးကပြေးဆင်းသွားပြီးတွေ့သမျှလူတွေကိုဓားနဲ့လိုက်ထိုးခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်။သူ့ကိုရဲတပ်ဖွဲ့ကနောက်ပိုင်းမှာတနက်နဲ့ပစ်တက်လိုက်တယ်လို့ဆိုပါတယ်။အခင်းဖြစ်သွားတဲ့နေရာနဲ့မလားမကမ်းမှာအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးသမ္မတဟောင်းရှီမွန်ပရက်စ်နဲ့တွေ့ဆုံဆွေးနွေးနေတာပါ။အဲ့ဒီတိုက်ခိုက်မှုကိုသမရဟောင်းပီရက်စ်ကအပြစ်တင်ရှုံချလိုက်ပြီးအစ္စရေးနဲ့ပါလက်စတိုင်းအကြားကပဋိပက္ခပြေလည်ရေးအတွက်အောင်မြင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုကသာအပြည့်ပေးနိုင်လိမ့်မယ်လို့ပြောကြလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ရှင်းနှစ်ဇန်နဝါရီလမှာသူရာထူးကအနားမယူခင်အစ္စရေးနဲ့ပါလက်စတိုင်းအကြားပြည်စုံတဲ့ငြိမ်းချမ်းရေးသဘောတူညီချက်ရနိုင်မှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်။
အင်္ဂါနေ့ကအမေရိကန်နိုင်ငံမှာ Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းရွေးချယ်ဖို့ပြည်နယ်လေးခုမှာမဲပေးခဲ့ကြရမှာပါတီကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရှေ့ဆုံးကပြေးနေတဲ့ Donald Trump အတွက်ထောက်ခံမှုတွေညှော်နေလာနိုင်တယ်လို့အသစ်ကောက်ခံခဲ့တဲ့နိုင်ငံရေးစစ်တမ်းတွေအရသိရပါတယ်။ Washington Post သတင်းဌာနနဲ့ ABC News သတင်းဌာနတို့အသက်ကောက်ယူခဲ့တဲ့စစ်တမ်းအရ Republican Party ဝင်ရဲ့34ရာခိုင်နှုန်းဟာအင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေဒေါ်နယ်ထရမ့်ကိုထောက်ခံနေကြဆဲဖြစ်ပြီးတက္ကသပြည်နယ်အထက်လွှတ်တော်အမတ်တက်ခရုစ်ကိုထောက်ခံမှု25ရာခိုင်နှုန်း၊ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုကိုထောက်ခံမှု18ရာခိုင်နှုန်းနဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေဆက်ကိုထောက်ခံမှု73ရာခိုင်နှုန်းအသီးသီးရှိနေတယ်လို့သိရပါဗျ။ဒါဟာဒီသတင်းစာနဲ့သတင်းဌာနတို့အရင်ကကောက်ခံခဲ့တဲ့စစ်တမ်းတွေမှာတဲ့ဒေါ်နယ်ထရမ့်ရဲ့ဥဆောင်မှုညှော်နေနေတာတွေ့ရတာဖြစ်ပါတယ်။ ABC News နဲ့ဆာဗေးမန်ကီတို့ပူပေါင်းကောက်ခံခဲ့တဲ့စစ်တမ်းတစ်ခုမှာတော့ဒေါ်နယ်ထရမ့်ကဒုတိယလိုက်နေတဲ့ cruise အပေါ်မှာပုံမများပြတဲ့39ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်ထိအသာစီးရနေပြီး Rubio နဲ့ Kisses တို့ကနောက်ကနေကတ်လိုက်နေတယ်လို့ဆိုပါတယ်
UAE ဘီဝီကတည်းကမနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနယ်တရုတ်ကြားသဘောတူထားပြီးဖြစ်တဲ့မြစ်ဆုံဆဲစီမံကိန်းကိုဆန်းကန်ထားရတာကြောင့်နှစ်နာမှုတွေရှိနေပြီးဖြည့်ရှင်းလှုပ်ဆောင်သွားလိမ့်မယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်ပြီးမြန်မာအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်နိုင်မှုမျှော်လင့်နေကြောင်းထပ်လောင်းပြောဆိုပါတယ်ဆဲစုံနေပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်လူထုကရွေးကောက်တင်မြောက်တဲ့အစိုးရအသင်းတရားအာဏာလွှဲပြောင်းရယူဖို့သတင်းပတ်3ပတ်လောက်ပဲလိုတော့တဲ့အချိန်မှာရဆိုင်ထားရတဲ့အေယာဝတီမြစ်ဆုံဆဲစီမံကိန်းအရေးဖြည့်ရှင်းလိုတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်တာဖြစ်ပါတယ်မြစ်ဆုံဂျကာတာဟာအတီးပြုတ်ထောက်ခံချက်တွေရရှိထားပြီးဖြစ်တဲ့စီးပွားရေးရာပူးပေါင်းဆောင်ရွက်တဲ့စီမံကိန်းဖြစ်တဲ့အကြောင်းပူးပေါင်းဆောင်ရွက်မှုတွေမှာအခက်ကြုံနေရနေတဲ့အတွက်လည်းနစ်နာရတဲ့အကြောင်းဒီကိစ္စကိုနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့တတိယရောက်ဆက်လက်ကင်တွဲဖြည့်ရှင်းသွားမှာဖြစ်တဲ့အကြောင်းအနာဂတ်တရုတ်မြန်မာဆက်ဆံရေးမှာလည်းအပြန်အလှန်ကြိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလိမ့်မယ်လို့မျှော်လင့်ယုံကြည်ပါကြောင်းတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကပြောပါတယ်တရုတ်နဲ့မြန်မာနိုင်ငံပူးပေါင်းပြီးဒေါ်လာတန်း3600အကုန်ကျခံတိစောက်မဲ့မြစ်ဆုံဆဲစီမံကိန်းကိုတဘာဝပတ်ဝန်းကျင်ပြည့်စည်မဲ့အရေးစိုးရိမ်ချက်ကြောင့်ပြည်သူလူထုနဲ့တက်ကြွလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေကြောင့်2011ခုနှစ်မှာသမ္မတဦးသိန်းစင်ကမြစ်ဆုံဆဲတိစောက်ရေးစီမံကိန်းကိုခေတ္တဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့နောက်ဆုံးနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့တာဝေးပြစ်ဒုံးကျည်ပြစ်လွတ်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနိုင်ငံပေါ်တစ်ဖက်သက်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်။အင်္ဂါနေ့ကကြေညာလိုက်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေထဲမှာတောင်ကိုရီးယားအစိုးရဟာမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার အစီအစဉ်မှာပါဝင်ခဲ့တဲ့လူပုဂ္ဂိုလ်40နဲ့အဖွဲ့အစည်း30ကျော်ကိုနာမည်ပြက်စင်းသွင်းပြီးတောင်ကိုရီးယားနဲ့ငွေကြေးဆိုင်ရာပူးတွဲလှုပ်ဆောင်ခွင့်အားလုံးပိတ်ပင်လိုက်ပါတယ်။ဒါအပြင်ရပ်ပေါင်းပြီးခဲ့တဲ့ရပ်ပေါင်း180အတွင်းမြောက်ကိုရီးယားစစ်ကမ်းတွေမှာစစ်ကပ်ခဲ့တဲ့တမောမှန်သမျှကိုဝင်ရောက်ခွင့်ပေးဖို့ကန့်သက်ချက်လည်းပါဝင်ပါတယ်။ဒါအပြင်တောင်ကိုရီးယားဆွေရဟာသူ့နိုင်ငံသားတွေကိုပြပခီးထွက်တဲ့အခါမှာမြောက်ကိုရီးယားစားတောက်ဆိုင်တွေမှာစားတောက်တာရှောင်ကျဉ်ကြဖို့လည်းတိုက်တွန်းသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားဆွေရဟာကမ္ဘာအနှံ့စားတောက်ဆိုင်ယာပေါင်းများစွာကိုပိုင်ဆိုင်ဖွင့်လှစ်ထားပြီးငွေကြေးပြက်လက်နေတဲ့အဆွေရအတွက်ငွေမာရီရှာပေးနိုင်တဲ့အရင်းမြစ်တစ်ခုဖြစ်ရှိနေတာဖြစ်ပါတယ်
။ Australia နဲ့ Cambodia နိုင်ငံအကြားကအငင်းပွားပွဲ American ဒေါ်လာ50တန်းတန်သဘောတူညီချက်နဲ့ကမ္ဘောဒီးယားနိုင်ငံမှာပြောင်းရွှေ့နေထိုင်ခဲ့ကြတဲ့ဒုက္ခသည်5ဦးတည်းကအနည်းဆုံး3ဦးဟာသူတို့မိခင်နိုင်ငံတွေကိုပြန်သွားကြပြီဖြစ်ပါတယ်။အီရန်နိုင်ငံကလင်မယားနှစ်ယောက်ဟာလည်းကမ္ဘောဒီးယားနိုင်ငံမှာလက်အနေငယ်နေထိုင်ကြပြီးတဲ့နောက်အင်္ဂါနေ့ကသူတို့တိုင်းပြည်ကိုပြန်သွားကြပြီလို့ကမ္ဘောဒီးယားအစိုးရအရာရှိတွေကပြောပါတယ်။ဒါဟာကမ္ဘောဒီးယားနိုင်ငံမှာရွှေ့ပြောင်းနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်2ဦးမြန်မာနိုင်ငံကို2015ခုနှစ်ဇွန်လကပြန်သွားအပြီး6လလောက်ကြာမှာအခုလိုဒုက္ခသည်တချို့နေရာကိုထပ်ပြန်ကြတာဖြစ်ပါတယ်။အော်စတြေးလျနိုင်ငံမှာခလုံးငွေလာလျှောက်ကြတဲ့ဒုက္ခသည်တွေကိုအော်စတြေးလျအစိုးရရဲ့ငွေကြေးအထောက်အပံ့နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်အများစုကိုတော့တောင်ပစိဖိတ်သမုဒ္ဒရာထဲကနောက်ရူးကျွန်းမှာထိန်းသိမ်းထားပါတယ်။နောက်ရူးကျွန်းဟာဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ထိန်းသိမ်းရေးစခန်းကအခြေအနေတွေဟာကျန်းမာရေးနဲ့ညီညွတ်ချင်းမရှိဘူးလို့လူ့ခွင့်ရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြတာပါ။အဲဒီကျွန်းမှာအော်စတြေးလျဒုက္ခသည်ပေါင်းဩစတြေးလျကနေရောက်နေတဲ့ဒုက္ခသည်ပေါင်း600လောက်ကိုထိန်းသိမ်းထားတာဖြစ်ပါတယ်။ဩစတြေးလျကမ္ဘောဒီးယားသဘောတူညီချက်နဲ့ပြောင်းရွှေ့နေထိုင်တဲ့ဒုက္ခသည်စုစုပေါင်း5ဦးရှိတဲ့ထဲက3ဦးပြန်သွားကြပြီဖြစ်တဲ့အတွက်ရိုဟင်ဂျာ2ဦးနဲ့အီရန်နိုင်ငံသား2ဦးပေါင်း2ဦးပဲကမ္ဘောဒီးယားနိုင်ငံမှာကျန်ပါတော့တယ်။
မက်စလာရှိရနေ့ကကြားရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာကမ္ဘာတဝှမ်းကပြည်သူတွေဟာအမျိုးသမီးတွေအောင်မြင်မှုနဲ့ကြားမှတန်းတူညီမျှမှုအတွက်ဆက်လက်လှုပ်ရှားရုန်းကန်မှုတွေကိုအသိမှတ်ပြုပြီးဆင်နွှဲခဲ့ကြပါတယ်။ကမ္ဘာဆောင်ခေါင်းဆောင်တွေကလည်းအမျိုးသမီးတွေရဲ့ဆွမ်းဆောင်မှုကိုချီးကျူးပြောဆိုခဲ့ကြပြီးပုံမှန်ကျေပြန့်တဲ့ပါဝင်ခွင့်ရဖို့တောင်းဆိုခဲ့ကြပါတယ်။အမေရိကန်သမ္မတဘားရက်အိုဘားမားကနိုင်ငံတကာအမျိုးသမီးများနေ့မှာကျွန်တော်တို့အနေနဲ့အမျိုးသမီးတိုင်းနဲ့မိန်းကလေးငယ်တိုင်းတို့ရဲ့မွေးရပါအခွင့်အရေးနဲ့လွတ်လပ်စွာရယူခွင့်တွေကိုအပြည့်အဝခံစားခွင့်ရတဲ့ကမ္ဘာကြီးဖြစ်အောင်လှုပ်ဆောင်သွားဖို့ထပ်ပြီးတန်ဋိထံချမှတ်လိုက်ပါတယ်လို့အင်္ဂါနေ့ကပြောလိုက်ပါတယ
်ဗုဒ္ဓဖူးနေ့နေနဲ့ခင် VOA မြန်မာပိုင်းရဲ့သတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြသွားတာပါမကြခင်သတင်းလာတွေကိုတင်ဆက်မှာပါရှင်အခုကျမတို့အတန်းလွှင့်နေချိန်မှာ Washington DC မြို့တော်က American Sire မြန်မာသံမက်ကြီးနေအိမ်မှာမြန်မာလွတ်လပ်ရေးနေ့အခမ်းအနားကိုကျင်းပနေပါတယ်ဒီလိုကျင်းပရတာလဲကျမတို့ဒီ American ပြည်ထောင်စုမှာရာသီဥတုဒီဘက်အရှိတ်ဘက်ချမ်းမှာနှင်းကြပြီးတော့ဆိုးဝါးနေတဲ့အချိန်ဖြစ်တာကြောင့်ဒီ January လပိုင်းလုံးကပေါ့နော်ဒါကြောင့်ဒီခုရာသီဥတုကောင်းတဲ့အခုလိုအခါမှာအခုလိုအချိန်မှာအခမ်းအနားကိုရွှေ့ပြီးတော့ကျင်းပရတာဖြစ်ပါတယ်။ဒါကြောင့်ဒီနှစ်အခမ်းအနားရဲ့ထူးခြားချက်နဲ့ပတ်သက်လို့ကျမတို့ VOA ဝိုင်းတော်သားအဲ့ဒီကိုတက်ရောက်ပြီးတော့သတင်းယူနေတာကြောင့်ကိုသိန်းထိုင်ဦးကိုမင်းမြတ်ရာမှာသူကအခုလိုစပြောပါတယ
်။ဟောထူးခြားချက်ကတော့ကျွန်တော်တင်တယ်နိုင်ငံတကာသံတမန်တွေကြားမှာမြန်မာနိုင်ငံမှာရှိတဲ့ဒီရုပ်ောက်ပွဲရလာရပေါ်လာမဲ့ဆွေးရပြောင်းလဲတွေကိုအလုံးအာယုံဆိုင်နေတယ်နောက်ပြီးတော့မြန်မာနိုင်ငံမှာအပြောင်းလဲတွေကချော့ချော့မှုမဖြစ်ပါမလားနောက်ပြီးတော့ဒီအာဏာလွတ်ပြောင်းရေးတာဝန်လွတ်ပြောင်းရေးတွေမှာဘာတွေလုပ်မလဲဆိုတာကိုနိုင်ငံတကာအကဲခတ်ကြည့်နေကြမယ်အချိန်ဆိုတော့ဒီအချိန်ကအခုရပ်ပိုင်းလိုသတင်းပတ်အနေနဲ့အလိုမှာမြန်မာတရုတ်မှာကျင်းပတဲ့အခမ်းအနားဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာအာရုံစုစိုက်မှုပို့ပြီးတော့ကြားတဲ့အခမ်းအနားတစ်ခုလို့ပြောရမှာပါခင်ဗျာ
အဲ့ဒီအခမ်းအနားမှာ American Sire ဒီမြန်မာအတ္တမတ်ကြီးနဲ့လဲကိုသိန်းထိုင်ဦးဒီပြောခွင့်ရတဲ့အတွက်အဲ့ဒီအတ္တမတ်ကြီးရဲ့သဘောထားဘာတွေသိရပါလဲရှင်
ဟုတ်ကျွန်တော်အဓိကသံမက်ကြီးကိုအင်တာဗျူးလုပ်တာကတော့အခုမြန်မာနိုင်ငံမှာဒီအစိုးရအဖွဲ့ပြောင်းလဲတွေဖြစ်လာနေတယ်။နောက်ဒီမကြခင်မှာဆိုလို့ရှိရင်သမ္မတသူသမ္မတလောင်းတွေကြီးညာဖို့ရှိနေတယ်။ဒီအခြေအနေတွေကအခုမြန်မာတန်ရုံးရဲ့လုပ်ငန်းဆောင်တာတွေအပေါ်မှာဘယ်လောက်ထိရိုက်ခတ်မှုရှိမလဲ။ပြောင်းလဲတွေရှိနိုင်မလားပေါ့။ဒါနဲ့ပတ်သက်လို့သံမက်ကြီးကတော့ဤကြာကြာပြန်ပြီးတော့ဖြေနိုင်တာမရှိသေးဘူး။အခုချိန်ကြီးလည်းဘာမှညွှန်ကြားချက်မရှိဘူးလို့သူကပြောပါတယ်။ဒါနဲ့လည်းအပြောင်းလဲတွေကလက်တလောဖြစ်သွားမှမျိုးတော့မဟုတ်ဘူး။ဒီလိုကြောင်လဲလိမ့်မယ်လို့သူအနေနဲ့မညော်လင့်ဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာ။ဒါပေမဲ့အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့တော့ပို့ပြီးတော့ကောင်းမွန်မယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
။ဒီနှစ်အခမ်းအနားမှာတို့ဒီအမေရိကန်ဘက်ကဒီထိတ်တန်းပေါ့နော်အရာရှိတွေကိုရောဖိတ်ကြားတာမျိုးရှိပါသေးလားရှင်
။ကျွန်တော်ပြည်သူတော့အင်ဂျီရောကအရာရှိတချို့နဲ့နိုင်ငံတကာဝန်ကြီးဌာနအရာရှိတချို့ဖိတ်ကြားထားပါတယ်။နိုင်ငံတကာသံတမန်တွေကိုလည်းဖိတ်ကြားထားပါတယ်။ဒါနဲ့ပတ်သက်လို့ပဲအကြသေးခင်တို့ကမိုင်းအင်ဂျင်တို့လည်းတည်ထားလိုက်ပြီပါပါ။ဟိုအမေရိကန်စီးပွားရေးတိုင်ဝမ်ကနေပြီးတော့မြန်မာနိုင်ငံပေါ်ဖိတ်ဆို ရေးယူမှုတွေအားလုံးကိုကြိုသိမ်းပေးဖို့သမ္မတဥပမာဆိုရကိုတောင်းဆိုထားတဲ့တောင်းဆိုချက်ရှိပါတယ်ဒီတောင်းဆိုချက်ကိုကျူဆိုတဲ့ကြောင့်လည်းဒီတန်ယုံကနေပြီးတော့ကျူဆိုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ရေးယူဖိတ်ဆို မှုတွေနဲ့ပတ်သက်လို့ပဲကျွန်တော်တန်အမတ်ကြီးဦးကျော်မျိုးတို့ကိုမေးကြည့်ပါတယ်ဒီရေးယူဖိတ်ဆို မှုတွေကတော့မကြခင်မှာအားလုံးကြိုသိမ်းသွားမယ်လို့သူအနေနဲ့မျှော်လင့်တဲ့အကြောင်းနိုင်ငံဆိုရတွေကြားမှာဒီရေးယူဖိတ်ဆို မှုတွေကြောင့်ကုန်ဒီနေ့ပြောင်းနိုင်တဲ့သူတွေအတွက်သဝေသဝဖြစ်နေရတဲ့အခြေအနေတွေပတ်တော့သွားမယ်လို့ပြောလင်းနေကြအောင်သူကပြောပါတယ်ခင်ဗျာ
ကျေးဇူးပါကိုသိန်းထိုင်ဦးရေအခုဆက်လက်ပြီးတော့တင်ဆက်မဲ့သတင်းလွှာထဲမှာတော့ NLD မူဝါဒတွေနဲ့အသွင်ကူးပြောင်းရေးဆိုင်ရာကိစ္စရပ်တွေအတွက်ပါတီရဲ့ပြောရေးဆိုခွင့်ရှိသူတွေဖြစ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အတူမန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကိုမနေ့ကတိုးချက်တာဝန်ပေးလိုက်တဲ့အကြောင်းပြောပြမှာပါရှင် 2015 ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအပြည့်အသက်အနိုင်ရပြီးတဲ့နောက် 2015 ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအပြည့်အသက်အနိုင်ရရှိပြီးတဲ့နောက်အစိုးရအာဏာလွှဲပြောင်းရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်လာရမှာဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အတူအနီးကပ်ဆောင်ရွက်နေတဲ့ NLD ထိပ်ပိုင်းခေါင်းဆောင်တချို့ထဲမှာဒေါက်တာဇော်မြင့်မောင်ပါဝင်လာခဲ့တာပါ။သတင်းမီဒီယာနဲ့ဆက်ဆက်ရေးမှာ NLD ဘက်ကတတိထားကင်တွေတဲ့အပေါ်ဝေဖန်မှုတချို့ထွက်ပေါ်ခဲ့ပြီးတဲ့နောက်ဒေါက်တာဇော်မြင့်မောင်ကိုပါတီရဲ့မူဝါဒဆိုင်ရာပြောခွင့်ရပုဂ္ဂိုလ်အဖြစ်တိုးမြှင့်တာဝန်ပေးလိုက်တာဟာ NLD နဲ့မီဒီယာဆက်ဆံရေးပိုးပြီးအားကောင်းစေတယ်လို့မြင်ကြောင်း1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေက VOE ကိုပြောပါတယ
် NLD မှာဒီပြောရေးဆိုခွင့်ရှိသူကိုကန့်သတ်ထားတဲ့အတွေ့ဒီမီဒီယာဘက်ကနေပြီးတော့ထောက်ပြကြတဲ့ရှိသလိုလက်ရှိပြောရေးဆိုခွင့်ပြောဆိုနေတဲ့ပုဂ္ဂိုလ်တွေပြောရဲဆိုရပေါ်မှာပေါ့လေလေယူလေသိမ့်ပေါ့နော်အဲအဲ့ဒါဒီပေါ်အားမရကြတော့ဆရာဇော်မြင့်မောင် ဖြစ်လာတော့ကောင်းတော့ဘာကြောင့်လဲဆိုတော့သူကစကားသူကစကားပြောနေတယ်နောက်တစ်ခါကစကားလည်းပြောတတ်ပါလေနောက်တစ်ခါကပြောထားတယ်မကောင်းလုံလဲလုတ်ခဲ့တယ်လူဆိုတော့ဟိုသူ့ကိုအနေရီရဲ့အခုလိုပြောရဆိုကရှိသူဖြစ်လာတော့ပါတီရဲ့ပုံရိပ်ရောမီဒီယာလောကအတွက်လည်းသူကအကျိုးပြုပြီးတော့ဟိုတရေအမှန်ကိုပြောပြနိုင်တဲ့ပုံကိုဖြစ်တယ်လို့ယူဆတဲ့အတွက်ကျွန်တော်
တဆက်တဲ့ဒေါက်တာဇော်မြင့်မောင်ရဲ့နိုင်ငံရေးလှုပ်ရှားမှုပတ်သက်လို့ဒေါက်တာတင့်ဆွေကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။နိုင်ငံရေးတဲ့ကြတော့ level အတူပါပဲကျွန်တော်တို့လက်တွဲလုပ်ခဲ့ကြတယ်။အထူးသဖြင့်ကတော့ကျွန်တော်ဂန္ဒီခမ်းမအစည်းအဝေးပြီးမှစင်ပြိုင်ဆိုရဖွဲ့ရေးအတွက်လှုပ်တဲ့ခါမှာသူကမန္တလေးတိုင်းတာဝန်ကျွန်တော်ကစကိုင်းတိုင်းတာဝန်ဆိုတော့လက်တွဲခဲ့ကြတာပေါ့နော်။ဒါမှမဟုတ်ကျွန်တော်တို့နှစ်ယောက်လုံးကဟိုအပြင်ထွက်မဲ့လူတွေမဟုတ်ပဲနောက်ခံကနေလှုပ်ကြဖို့ကိုတောင်းဝန်ယူထားတဲ့နှစ်ယောက်ပါအဲဒါမျိုးဖြစ်ချင်တော့သူကလည်းထောင်ထဲမှာနှစ်အစီယူဝင်ရပြီးကျွန်တော်ကတိုက်ပြီးရနေထွက်ပြေးရတဲ့ပြီးပြီးဖြစ်သွားတယ်ဖန်ခါရတဲ့သူဖန်ခါတဲ့နေမှာပဲကျွန်တော်ကလည်းဖန်ခါရတာပေါ့နော်ကျွန်တော်လည်းဖန်တော့မယ်ပြီးတော့သူ့ကိုလမ်းပြီးတော့အတီးပေးမယ်လို့တော့နောက်ကျသွားပြီးတော့သူဟိုဖန်ခံသွားတယ်ခင်ဗျနောက်ထောင်ထဲမှာလည်းသူနှစ်အစီဆုံးအလွတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်
ဒေါက်တာစောမြင့်မောင်ဟာ1988ခုနှစ်ရှစ်လေးလုံးလူမှုလှုပ်ရှားမှုမှာမန္တလေးစေတက္ကသိုလ်ဆရာများတမကရဲ့အတွင်ရေးမှူးအဖြစ်ပါဝင်ခဲ့ပြီးတဲ့နောက်1990ရွေးကောက်ပွဲမှာမန္တလေးတိုင်းရဲ့ NLD လွှတ်တော်အမတ်အဖြစ်ရွေးကောက်ခံခဲ့ရပါတယ်။ဒါပေမဲ့1990စက်တင်ဘာမှာစစ်အာဏာသိမ်းပြီးတဲ့နောက်ဒေါက်တာစောမြင့်မောင်ကိုစစ်အစိုးရကထောင်ဒဏ်အနှစ်30ကျော်ချမှတ်ခဲ့ပါတယ်။ထောင်ထဲမှာ19နှစ်ကြာထိန်းသိမ်းခံခဲ့ရပြီးတဲ့နောက်2009ခုနှစ်မှာဒေါက်တာဇော်မြင့်မောင်ပြန်လည်လွတ်မြောက်ခဲ့ပါတယ်။2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာ NLD ရဲ့မန္တလေးတိုင်းတည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရတယ်လို့2015ခုနှစ်မှာလည်းတည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ထပ်မံရွေးကောက်ခံခဲ့ရသူဖြစ်ပါတယ်ရှင်။နေရရင်ပြန်ခွင့်မရသေးတဲ့လူကုန်ကူးခံထားရတဲ့မြန်မာရေလုတ်သား20ကျော်အင်ဒိုနီးရှားကျွန်းတွေမှာမြန်မာနိုင်ငံပြန်ဖို့စောင့်ရင်းစားဝတ်နေရေးအခက်အခဲနဲ့လုံခြုံရေးစိုးရိမ်ရပြီးအတ္တိဒုက္ခရောက်နေကြတဲ့အတွက်အ мян ဆုံးလာရောက်ကယ်တင်ပေးဖို့အံပုံကျွန်းကအလုတ်သမားတွေအကူအညီတောင်းခံလိုက်ပါတယ်ဒီကျွန်းကအလုတ်သမားတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအပြည့်စုံကိုပြောပြမှာပါ
ဟုတ်ပါတယ်ထိုင်းငါဖန်းဆက်လေတွေပေါ်လူကုန်ကူးခံရပြီးတော့အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတွေမှာအလုံးလုံးရင်းနဲ့နှစ်နဲ့ချီအတင်းအဓမ္မကျေးကျွန်းနေလို့ခိုင်းစေခံရတဲ့မြမရေလုတ်သားအလုတ်သမားအများစုနေရရင်ကိုပြန်ရောက်သွားကြပြီမဲ့လို့နေရရင်ပြန်ခွင့်မရသေးတဲ့မြမအလုတ်သမား20ကျော်ကျွန်းတွေထဲကျန်နေသေးပြီးအတ္တိဒုက္ခရောက်နေကြတယ်လို့ကျွန်းပေါ်မှာကျန်ခဲ့တဲ့မြမအလုတ်သမားတွေကပြောပါတယ်ကျန်ခဲ့တဲ့အလုတ်သမားတွေအတွက်စားဝတ်နေရေးအခက်အခဲဖြစ်နေပြီးကျွန်းတွေပေါ်မှာဖြစ်တယ်လို့ရှာဖွေစားသောက်နေရတယ်လို့အင်ဒိုနီးရှားဘုံကျွန်းပေါ်မှာကြံခဲ့တဲ့ကိုဇော်ကအခြေအနေကိုအခုလိုပြောပြပါဗျ။
အရင်တော့လူဥယျာဉ်ကတော်တော်များတယ်ခင်ဗျာ။အဲတော်တော်များဆိုတော့ M1 နဲ့တော့ပြည်သူစားချောက်ပြီးတော့ကျွေးမွေးရတယ်ခင်ဗျာ။အခုတော့ M1 ကလည်းမကျွေးတော့ဘူး။ကျွန်တော်မှကျွန်တော်ရှာကားနေရတယ်ခင်ဗျာ။အရင်တော့တောင်းဝင်ယူရခင်ဗျာ။နေလို့စားဖို့ပါညာတောင်းဝင်ယူ။အခုကျတော့ပါတောင်းဝင်မျိုးဟိုကတော့အယူတွေလည်းရှိတယ်ဒီမှာအယူတွေအပေါ်တွေအကောင်းမကောင်းတဲ့လူတွေရှိအကောင်းမကောင်းတဲ့လူတွေဟိုလူကထူတီလူကထူထောင်းနေအဲ့လိုဖြစ်နေခင်ဗျာ။ကျွန်တော်လည်းရဲတင်းနဲ့မသွားရဲရဲတင်းသွားရင်ဟောဖားမယ်စီးမယ်ဟိုကထူမထောင်းမယ်အဲ့လိုမျိုးဖြစ်တယ်ခင်ဗျာ။ဖုံးကိုင်နဲ့ဖုံးလူတယ်ခင်ဗျာ။အဲ့လိုမျိုးလည်းဖြစ်နေကြတယ်ကျွန်တော်တို့ကအခုမှ20နှစ်တယောက်ကအဲ့လိုဖြစ်နေကြတယ်ခင်ဗျာ။ဒီမှာလည်းသွားမရဘူးမှသဖန်ခံတယ်ဖန်ခံဖုန်းနဲ့တိမ့်လိုက်တယ်အဲ့လိုမျိုးဖြစ်နေခင်ဗျာအကောက်ကြောင်တဲ့လူတွေဒီကကလာရဟိုကထူးတယ်ဒီကထောင်းလိုက်အိုင်နာမလုပ်ချင်အဲ့လိုမျိုးဖြစ်နေတော့ဒီလိုစားဖို့ရေဒီမှာတဲပံဖြစ်နေရတယ်အဲ့လိုမျိုးကြုံနေရတာကျွန်တော်တို့လည်း
ပြီးခဲ့တဲ့နှစ် 2015 ဧပြီလဇန်နဝါရီလကအင်ဒိုကျွန်းတွေပေါ်မှာလူကုန်ကူးခံထားရတဲ့မြန်မာအများစုပါတဲ့နိုင်ငံသားသားရေလုံသားတွေကိုအင်ဒိုနီးရှားအနာပိုင်တွေကတွားရောက်ကယ်တင်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားအစိုးရဘက်ကအဲ့ဒီရေလုံသားတွေနေရရင်ပြန်နိုင်ရေးသက်ဆိုင်ရာနိုင်ငံတာဝန်ရှိသူတွေနဲ့အစီအစဉ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီလုံသားတွေကိုအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံသားမှန်ကန်ကြောင်းနဲ့မြန်မာနိုင်ငံတွင်းကနေရဲလိပ်စာတွေကိုစုံစမ်းမေးမြန်းစစ်ဆေးခဲ့ပြီးတော့အင်ဒိုရောက်လူကုန်ကူးခံရသူလုံသမားတွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးလိုက်ပြီးတဲ့နောက်စီစစ်ဆဲရေလုံသားတချို့အခက်တွေ့နေကြတာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာတချို့ကနေရရင်ပြန်ရောက်သွားကြပေမဲ့လို့မိသားစုနဲ့အဆက်အသွယ်မရသေးသူနေရလိမ့်စာစုံစမ်းနိုင်ခြင်းမရှိသေးတဲ့ရေလုံသားကအယောက်20ကျော်ကျန်ရှိခဲ့တာဖြစ်ပြီးနှိရှေပိတ်လောင်ခံထားရလို့စိတ်ပိုင်းဆိုင်ရာကျန်းမာရေးချို့ယင်းနေသူတွေပါပါဝင်တာကြောင့်ကျွန်း ကျိုးနေပေါ်မှာရံပြုတ်မှုတွေရှိနေလို့လုံခြုံရေးအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လို့အ мян ဆုံးလာရောက်ကယ်တင်ပေးဖို့မေတ္တာရက်ခံပါတယ်လို့ကြံရှိနေတဲ့အလို့သမားတွေကတောင်းဆိုတာဖြစ်ပါတယ်
။အရင်အချိန်တော့တန်ရုံကတော့ပြန်ပို့ပြီးမယ်ဆိုရင်ကျွန်တော်တို့လိပ်စာရေးတောင်းတယ်၊နေရက်လိပ်စာရေးပိုင်းတောင်းရယူရတယ်၊ယူရပြီးတော့အဲမင်းတို့စီကိုမကြတဲ့စီကိုမကြတဲ့ပြီးတော့ကျွန်တော်မေးတယ်အဲ့မရှိအိုးမရှိမိဘရေးစဉ်းစားခြင်းမရှိရတော့မျက်စီရောမလာလေးမလာလေးဆိုရကျွန်တော်အဲ့လိုပဲထားရတယ်ထားရခါကျကျွန်တော်အဲ့လိုပဲကြံကြံနေခဲ့တယ်အခုကျွန်တော်နောက်ဆုံးအခုတည်းမပြားနေရပေါ်အမျိုးရောက်တယ်နေရလိမ့်စာမသိဘူးပေါ့နော်နေရလိမ့်စာလည်းမင်းတို့မိဘရေးနေရာငါတို့တွတ်ဆုံလမ်းဆုံလမ်းလို့မရဘူးပေါ့အဲ့အဲ့လိုမျိုးပြောတာပေါ့ခင်ဗျအဲ့နိုင်ကောင်းအမြန်လုံးကြံကျင်တယ်လို့အဲကျွန်တော်ပြောကျင်တယ်အဲ့လိုမျိုးကြံကျင်တယ်ကြံကျင်ရင်ကျွန်တော်ပြန်မပြောင်းမှရဲ့ဒီမှာဖြစ်တဲ့အခက်အခဲကိုကျွန်တော်တွေ့ဆုံပြီးတော့ပြောပြကျင်တယ်အဲ့လိုပဲကျွန်တော်ပြောပြကျင်ကိုမြန်မာပြည်မှာကိုပြောပြကျင်တယ်အဲ့ငါတို့အဲ့လိုပြောရထားခဲ့ဒီကျွန်တော်ကအခုမြေပဲကျန်နေကြတာပဲအဲ့လိုမျိုးပဲဖြစ်နေ
။အင်ဒိုနီးရှားအမုံကျွန်းပေါ်မှာကျန်ခဲ့တဲ့ကိုဇော်ပြောပြခဲ့တာပါ။အခုလိုဒုက္ခရောက်နေတဲ့အလုသမားတွေရဲ့အရေးလက်ရှိမှာတော့အင်ဒိုနီးရှားကလူခွင့်လှုပ်ရှားသူတွေကိုအကူအညီတောင်းထားပြီးတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေလက်ရှိအုပ်ချုပ်တဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေအ мян ဆုံးတွားရောက်ကယ်တင်ပေးစီလိုပါတယ်လို့အလုသမားတွေရဲ့အရေးကူညီပေးနေတဲ့ကိုဘွန်းကပြောပါတယ်။
ကိစ္စကဒီ attention မနော် attention ကဒီ media international media attention ကလည်းနည်းသွားတဲ့အခါမှာတိရောက်တဲ့အကူအညီတွေများရှိဘူးတော့အလိုတော့ကျွန်တော်မြန်မာဒီကိစ္စနဲ့ပတ်သက်ကျွန်တော်ဒီ Indonesia ဘက်ကလည်းကျွန်တော် network နဲ့ human rights organization တက်ခုလောက်နဲ့ contact ဖြစ်ပါတယ်သူကလည်း push လုပ်မယ်လို့ဆောင်းလာတယ်ဖြစ်နိုင်တော့ဒီကိစ္စလည်းဒီ government to government ကိစ္စဆိုတော့အစိုးရဘက်ကနေတော့ဟိုကိစ္စ push လုပ်ပြီးတောင်းဆိုပြီးတော့လည်းမြန်မာလေးဖြစ်သွားရင်တော့လည်း Indian mode ဆင်ပြေမယ်လို့ညနေရတာပဲ
အခုလက်ရှိအခြေအနေမှာတော့အင်ဒိုနီးရှားနိုင်ငံရောက်မြန်မာတန်ယုံဘက်ကသူတို့တွေဟာမြန်မာနိုင်ငံသားမှန်ကန်ကြောင်းနေရက်လိပ်စာစီစစ်နေတဲ့အတွက်ကြန့်ကြာနေတာဖြစ်တယ်ဆိုတာကိုသူတို့ကိုတာဝန်ရှိတဲ့သူတွေကအကြောင်းပြန်ကြားပေးမယ်လို့ကျုံးနေပေါ်မှာလာနေချီပြီးစောင့်ဆိုင်နေရလို့သူတို့အတွက်မျှော်လင့်ချက်မရှိသလိုဖြစ်နေတဲ့အတွက်ဒေါန်ဆန်းစုကြည်အပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကလာရောက်ပြီးတော့ကယ်တင်ပေးနိုင်ရေးဆောင်ရွက်ပေးစီလိုပါတယ်လို့ကျုံးပေါ်မှာကြံခဲ့တဲ့အလို့သမားတွေကပြောပါတယ်ရှင်
အခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမနေ့ကကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားထူးခြားချက်တွေအကြောင်း VOA သတင်းတောက်မဲအီးမာကပြောပြမှာပါရှင
်ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းလွတ်သမားအခွင့်အရေးနဲ့ကာကွယ်စောင့်ရှောက်ရေးကွန်ရက်ကနေဦးစီးပြီးနိုင်ငံတကာအမျိုးသမီးများနေ့ကိုကျင်းပခဲ့ရမှာမဲဆောက်မြို့နယ်မြို့ပိုင်ရုံးကနေမြူနီစပယ်ရုံးထိချီတက်လမ်းလျှောက်ခဲ့ကြပြီးအမျိုးသမီးတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ကြဖို့နှိုးဆော်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ရွှေပြောင်းလို့သမားတွေကြားထဲမှာအင်တွင်းကျက်ဖက်မှုတွေကအကြီးမားဆုံးပြဿနာဖြစ်ရှိနေသေးဖြစ်ကြောင်းနဲ့အင်တွင်းကျက်ဖက်မှုပြဿနာကိုဖြေရှင်းပေးနေရကြောင်းမြန်မာနိုင်ငံရှစ်နှစ်မြောက်ကောင်စီကတာဝန်ရှိသူတဦးဖြစ်တဲ့မတ်စင်မဝင်းကအခုလိုပြောပြပါတယ်
။ဆိုတော့ခါကျတော့အင်တွင်းကျက်ဖက်မှုတွေကတော့ရာဂိုင်နှုန်းတော်တော်များများရှိနေသေးတယ်ဆရာမ။ဘာဖြစ်ဆိုတော့95ရာဂိုင်နှုန်းလောက်ကိုရှိနေသေးတယ်လို့ကျွန်မမြင်တယ်ပေါ့နော်။ဟုတ်ကဲ့။လမ်းမမရှိလို့မတိုင်ကြရတာလည်းပါတယ်နောက်တစ်ခုကအာမင်းမကိစ္စတွေပဲပေါ့နော်ဒါသူတို့အိမ်ကြီးကိစ္စတွေပဲဟိုမပြေလည်လဲခဏပေါ့နော်ခဏနေသူတို့ပြေလည်သွားမှာပဲဆိုတော့အချိန်နေရပြီးတော့ခါကြတော့တီတီမမဒဏ်ရာမဖြစ်ဘူးပေါ့ပြဟိုတက်တည်ပြလောက်တဲ့တီတီမမဒဏ်ရာမဖြစ်တဲ့အပေါ်မှာတွေရောပေါ့တော့အဲ့ဒီလိုမျိုးဟာတွေပြီးတော့ခါကြတော့ကျွန်တော်တို့မြန်မာမျိုးတွေအနေနဲ့လဲဟိုဘူးတူတာမပြေဆုံးတာပေါ့လိလာမှုအားနေတာပေါ့အဲ့ဒါတွေပေါ်မှာရဲ့လိလာဖို့တော့အချိန်မရတာတွေအဲ့ဒီပေါ်မှာတွေရောပေါ့နော်အများကြီးပေါ့အချိန်တွေတွေကတော့အဲ့ဒီပေါ်မှာတွေမူတည်ပြီးတော့မှဒီအိမ်ရင်းချမ်းဖတ်ဖို့တွေကဆက်ပြီးရှိနေသေးတယ်ပေါ့ဟုတ်ကဲ့ဆရာမ
ဒါပေမဲ့ထိုင်းမြန်မာနယ်စပ်မှာတော့ရှေ့ပြောင်းလို့သမားတွေကအမျိုးသမီးအလို့သမားတွေကိုစိတ်ရုံအတော်များများကလက်ခံထားတာပါဒီလိုလက်ခံကြတာဟာလဲအမျိုးသမီးတွေဆိုရင်လူအားကဈေးနှုန်းကိုပေးတဲ့လောက်နဲ့ယူပြီးရေရှည်လုပ်ကြတာကြောင့်လို့ဆိုပါတယ်ဒီအတွက်အမျိုးသမီးတွေဟာလူအားကကိုအပြေဝမရပဲလုပ်ငန်းခွင်နေမှာလူအားကခွဲခြားခံနေရတယ်လို့လည်းဆက်ပြောပြပါတယ
်။အမျိုးသမီးတွေကအားနွယ်တယ်ပြီးတဲ့အခါကျတော့သူတို့ကိုဖိနှိပ်နေတဲ့ဟာပေါ့ဥမာလူအားကကိုနည်းနည်းပဲပေးတယ်ဆိုရင်လည်းအမျိုးသမီးတွေကဒါကိုအဖက်ဖက်ကနေရောဩငါသားသမီးရှိနေသေးပါလားဆိုပြီးတော့ဟိုဒီလိုအလုပ်တနေရာနဲ့တနေရာကိုပြောင်းရွှေ့မှုတွေမရှိဘူးပေါ့နော်။ဆိုတော့အဲ့လိုမျိုးဟာတွေအခြေခံအားနဲ့ကျအမျိုးသမီးလေးတွေမှာရှိတော့အဲ့ဒီအပေါ်ကိုကြည့်ပြီးတော့အလုပ်ရှင်တွေအမျိုးသမီးတွေကိုပဲခေါ်တာတော့အဲ့ဒါမျိုးလေးတွေရှိတယ်ပြီးတော့ဒီအမျိုးသမီးတွေလုပ်ငန်းခွင်ထဲမှာတချို့ဖိနှိပ်ခံရတာကြတော့အလုပ်ရှင်တွေတချို့အမျိုးသားတွေကနေပြီးတော့ ဟိုလိမ်မိုင်းဆိုင်ရာပေါ့ဆရာမရေကိုထီးလက်ရောက်ထီးထီးရောက်ရောက်မဟုတ်ရင်တော့မှနှုတ်ဖြစ်တော်၎င်းပေါ့အဲ့တော့အဲ့ဒါမျိုးလေးတွေရှိနေသေးတဲ့အခြေအနေတွေပေါ့ဟုတ်ကဲ့
နိုင်ငံတကာအမျိုးသမီးများနေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အတူလူမှုအခြေပြုအဖွဲ့အစည်းတွေကနှစ်စဉ်ကျင်းပလေ့ရှိပြီးပညာပေးမှုတွေကိုလည်းလှုပ်ဆောင်ခဲ့တာပါဒါပေမဲ့လည်းနေ့စဉ်နဲ့မျှဝင်ရောက်လာနေတဲ့မြန်မာရှေ့ပြောင်းလူသမားတွေကြားထဲမှာတော့အမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့မိသားစုတွေကြားမှာအိမ်တွင်းအကြမ်းဖက်မှုတွေကတော့ရှိနေသေးဖြစ်ပါတယ်ရှင်
အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြမှာပါ။အမေရိကန်ပြည်ထောင်စုမှာ Republican Party နဲ့ Democrat Party တို့အကြားအရေးပါလာတဲ့တမနာလောင်းပနာမရွေးကောက်ပွဲတွေကိုဆက်လက်ကျင်းပနေပါတယ်။ Michigan ပြည်နယ်နဲ့ Mississippi ပြည်နယ်နှစ်ခုမှာကျင်းပတဲ့တမနာလောင်းရွေးချယ်ပွဲမှာတော့ Hillary Clinton ကအသာကြီးရနေပြီး Republican ဘက်မှာတော့အင်္ဂါနေ့နှောင်းပိုင်းပြည်နယ်လေးခုမှာကိုယ်တိုင်လောင်းနေတဲ့ရှေ့တန်းရောက်နေတဲ့ Donald Trump အပေါ်ထောက်ခံမှုကြဆင်းနိုင်တယ်လို့နိုင်ငံရေးစစ်တမ်းတွေကပြောနေကြပါတယ်။မက်နန်ဒါချန်ကဆက်ပြီးတော့ပြောပြမှာပါရှင်
။အခုကျမတို့တန်လွင့်နေချိန်မှာ Michigan, Mississippi, Idaho နဲ့ Hawaii ပြည်နယ်တွေမှာတော့မဲယုံတွေပိတ်တော်မှာဖြစ်ပါတယ်။ဒီပြည်နယ်တွေမှာရှင်ပြိုင်နေကြတဲ့ Republican Party ကိုယ်စားလှယ်တွေကြားမှာတော့အိမ်ချမ်းမြေလုပ်ငန်းရှင်ကလေးအကျွဲ့တရေကြီး Donald Trump ကRepublican Party တွင်မှထောက်ခံမှု34ရာခိုင်နှုန်းရှိနေဆဲဖြစ်ပြီးတော့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်ထက်လွတ်တော်အမတ် Ted Cruz က25ရာခိုင်နှုန်း Florida ပြည်နယ်ထက်လွတ်တော်အမတ် Marco Rubio နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က73ရာခိုင်နှုန်းအသီးသီးရနေကြတယ်လို့ Washington Post သတင်းစာနဲ့ ABC ရုပ်သံလွှင့်သတင်းဌာနတို့ရဲ့ပူးတွဲစစ်တမ်းတွေမှာဖော်ပြထားပါတယ
် Because if we don't win we've all wasted a lot of time so get out and voteWe will make America great again. I promise.
ထိတ်ဆုံးနေရာမှာရှိနေတဲ့ကလေးကျွဲတထဲကြီး Donald Trump ကသူ့ကိုထောက်ခံမှုပေးကြဖို့သူ့ရဲ့ Facebook လူမှုကွန်ရက်မှာမကြသေးခင်နိုင်ပိုင်းအတွင်းကပဲဆော်ဝဲခဲ့တာပါ။သူဟာကိုယ်စားလှယ်တွေကြားထိတ်ဆုံးနေရာမှာရှိနေတယ်ဆိုပေမဲ့လည်း Washington Post နဲ့ ABC တို့ရဲ့အရင်စစ်တမ်းတွေထက်စာရင်တော့ကြာဆင်းလာခဲ့တာဖြစ်ပါတယ်။အထက်လွှတ်တော် Matt Cruz နဲ့ Marco Rubio တို့ကကတ်လိုက်နေတယ်လို့လည်းအခုနောက်ဆုံးစစ်တမ်းကဖော်ပြထားပါတယ်။2012သမ္မတလောင်းရွေးပွဲမှာအရေးနိုင်ခဲ့တဲ့ Mitt Romney အပါအဝင်ပါတီတွင်းကဩဇာရှိသူတွေကနိုင်ငံရေးအတွေ့အကြုံနှဲပါတဲ့ Donald Trump ကိုပါတီရဲ့သမ္မတလောင်းအဖြစ်အရွေးမခံရအောင်တားဆီးဖို့ကြိုးပမ်းမှုတွေအကြီးအကျယ်ပေါ်ပေါက်ချိန်မှာစစ်တမ်းသစ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုံးမြင့်တန်ကြားအစီအစဉ်တွေမှာပါဝင်ခဲ့ဘူးသူတထည့်ကြီး Donald Trump ဟာချုပ်တင်မှန်းဆရခက်ခဲသူတဦးဖြစ်တဲ့အတွက်2019 January လမှာသမ္မတ Barack Obama ရာထူးကထွက်တဲ့အခါသမ္မတသစ်တဦးအဖြစ်တက်လာဖို့နိုဝင်ဘာရွေးကောက်ပွဲကျင်းပရာမှာပြိုင်ဘက်ဒီမိုကရက်ပါတီဘက်ကရှေ့တန်းရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုမရှင်းနိုင်မှ ਉਹ လဲရီပက်ဘလစ်ကန်ပါတီထဲမှာစိုးရိမ်မှုတွေကြီးထွားနေတာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့အခုကျင်းပနေတဲ့မီရှိဂန်ပြည်နယ်နဲ့မစ္စစပီပြည်နယ်တို့ကသမ္မတလောင်းရွေးပွဲတွေမှာတော့လောလောဆယ်အထိဟီလရီကလင်တန်ကဗမောင့်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကိုအသာရနေတာဖြစ်ပါတယ်။
The sooner I could become your nominee, the more I could begin to turn our attention to the Republicans.
Democratic Party ရဲ့သမ္မတလောင်းအဖြစ်အမည်စရင်စောစောတင်သွင်းခံရမယ်ဆိုရင်စောစောစီစီပြိုင်ဘက် Republican ကိုယ်စားလှယ်တွေကိုအာရုံစိုက်နိုင်မှာဖြစ်တဲ့အကြောင်း Michigan မှာထောက်ခံသူတွေကိုတင်းနှလာနေကသူကပြောကြားခဲ့တာပါ။မီရှိဂန်ပြည်နယ်ကချင်းတိုင်းရင်းသားဥခော်ထောင်းကတော့အမေရိကန်ရွေးကောက်ပွဲမှာပထမဦးဆုံးအကြိမ်မဲပေးမဲ့သူပါသူ့အနေနဲ့တော့ဟီလရီကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ထားတယ်လို့အခုလိုပြောပါတယ
်အာဟီလရီကပူပြီးတော့တင်းတော်တယ်လို့ပဲယူဆပါတယ်အော်ဘယ်နီဆန်ဒါစ်ကသူ့ပေါ်လစီကကောင်းတော့ကောင်းတယ်ဒါမှမဟုတ်လက်တွေ့မှာအကောင့်ထည့်ဖို့အဲမဖြစ်နိုင်ပါဘူးလို့ပဲထင်တယ်လက်ရကြောင်ဟီလရီကိုပူပြီးတော့ဟိုပရက်စီဒင့်မှာတင်းတော်တယ်လို့ယူဆပါတယ်မြန်မာပြည်အတွက်လည်းဟယ်လရီကလင်တန်ပူပြီးတော့ကောင်းမယ်လို့လည်းယူဆတယ်ဘာလို့ဆိုတော့အဇင်တူက Secretary of State ဖြစ်တော့သူဗမာပြည်ကိစ္စနဲ့ပတ်သက်ပြီးတော့သူကအတွေ့အကြုံရှိလဲရှိတယ်။နောက်ပြီးတော့သူကလည်းအကျိုးကြောင်းလည်းပါလေအဲ့ဒါအခြေခံပူတည်တယ်ဆိုတော့ပူပြီးတော့ဟိုဗမာပြည်အတွက်ပူကောင်းမယ်လို့ပဲယူဆထားပါတယ်။
မီရှိဂန်ပြည်နယ်နဲ့အဲ့ဒီပြည်နယ်ကပါတီကိုယ်စားလှယ်59ဦးရဲ့ထောက်ခံမှုကိုရဖို့ကရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေအတွက်အင်မတန်ကိုအရေးကြီးတာဖြစ်ပါတယ်။ Republican သမ္မတလောင်းတွေအနေနဲ့အဲ့ဒီမဲရလက်တွေပေါ်ခြေခံပြီးပါတီကိုယ်စားလှယ်တွေရဲ့ထောက်ခံမှုကိုရတာကြောင့်ဖြစ်ပါတယ်။သမ္မတလောင်းအဖြစ်ပါတီကရွေးချယ်ခံရဖို့အတွက် Republican Party မှာကိုယ်စားလှယ်မဲ 1238မဲရဖို့လိုအပ်တယ်လို့ဒီမိုကရက်ပါတီဘက်မှာတော့2383မဲရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1212 3ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဓာတ်ရိုက်ထုံးနေနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါ။
ကျမကယုံကြည်တယ် NLD အနေနဲ့ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုရေးရဲတင်းတင်းလှုပ်ရဲလိမ့်မယ
်ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုအပြည့်စုံတင်ဆက်တဲ့အခါမှာတော်ရရှင်နေနားဆင်ရမှာဖြစ်ပါရဲ့ရှင်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြမှာပါရှင
်မြေဆုံစီမံကိန်းကိုပိတ်ဆို့ထားပေမဲ့ဒေါန်ဆန်းစုကြည်အစွမ်းနဲ့ဆက်ဆံရေးကောက်မွန်ဖို့တရုတ်ယုံကြည်ဆိုရဲကောင်းစဉ်နဲ့ South China Morning Post မှာ Catherine Wong ရေးသားထားတာကိုတင်ပြလိုပါတယ်။အငင်းပွားစရာဖြစ်နေတဲ့မြစ်ဆုံတပ်တမန်တိဆောက်ရေးအတားအဆီးကိုကျော်လွှမ်းနိုင်ဖို့ကြိုးပမ်းနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဆိုပါတယ်။ American Dollar 6 Billion Tan မြစ်ဆုံစီမံကိန်းကို2017မှာပြည်သူလူထုရဲ့ဆန့်ကျင်မှုကိုအကြောင်းပြပြီးသမ္မတဦးသိန်းစင်ကရက်ဆိုင်ထားခဲ့တာပါ။ဒါပေမဲ့ဒေသခံတွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကတရုတ် CPI company ဟာဒီဆဲကိုဆက်လက်တည်ဆောက်ဖို့လုပ်နေတယ်လို့ဆိုနေကြပါတယ်။တရုတ်ဝန်ကြီးကဒါဟာဖက်ဆက်လုပ်ငန်းဖြစ်တယ်။လုံစင်းတဲ့တရုတ်ဝင်ကိစ္စတွေကိုလည်းအလုံးလုပ်ပြီးနေပြီလို့ဆိုပါတယ်။ဆက်ဆက်လုပ်ဖို့အခက်အခဲဖြစ်နေရတွေကိုနှစ်နိုင်ငံတက်တက်ကြွကြွဆက်လက်ဖြေရှင်းသွားမယ်လို့လည်းပြောထားပါတယ်။နောက်လာကြရင်ဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရအနာလွှဲပြောင်းရယူပြီးတဲ့နောက်ပူပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ချက်ရှိတယ်လို့အပြည့်အဝယုံကြည်ကြောင်းလည်းဆိုပါတယ်။တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာမြန်မာနိုင်ငံအပေခံဘဝကနေအနောက်နိုင်ငံတွေအတွက်တကားဖွင့်လှစ်လိုက်ပြီးခြင်းကစလို့ခက်တန်းတန်းဖြစ်လာခဲ့ပါတယ်။မြစ်ဆုံစီမံကိန်းရပ်ဆိုင်လိုက်ခြင်းဟာတရုတ်အစိုးရကိုဒေါသဖြစ်စေခဲ့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုပြန်လည်ချဉ်းကပ်ဖို့လိုအပ်နေပြီဆိုတာကိုလည်းတက်လှမ်းနှိုးဆော်လိုက်တာဖြစ်ပါတယ်။ NLD အစိုးရအနေနဲ့တခြားသောတရုတ်ရင်းနှီးမှုတွေမှာအငင်းပွားစရာဖြစ်နေတဲ့ပြဿနာတွေကိုလည်းဖြေရှင်းတော့ဖို့လိုအပ်ပါလိမ့်မယ်။ဒီအတွက်တိုင်းပြည်ရဲ့စီးပွားရေးတိုးတက်မှုနဲ့အများပြည်သူရဲ့ဆန္ဒကြားမှာလိမ္မာပတ်နတ်စွာရှောက်လှမ်းရမှာဖြစ်ပါတယ်။အဲ့ဒီတခြားလုပ်ငန်းဆိုတဲ့အထက်မှာလက်ပတောင်းကြီးညီတူဖော်ရေးကိစ္စလည်းပါဝင်ပါတယ်။ဒီကိစ္စဟာလူတွေအသက်ဆွန်ပြီးကန့်ကွက်ခဲ့ကြတဲ့လုပ်ငန်းဖြစ်ပါတယ်။ဒီလုပ်ငန်းကိုတော့မေလမှာပြန်စားတော့မယ်လို့သိရပါတယ်။တရုတ်နိုင်ငံဟာအရှိတောင်အရှအပေါ်စီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုအရအခိုင်အမာကြီးစိုးမှုရရှိဖို့ရည်မှန်းလာခဲ့တာပါ။ဒါပေမဲ့ရေပိုင်တဲ့အငင်းပွားမှုတွေမြန်မာကိစ္စတွေကြောင့်တရုတ်ဆန့်ကျင်ရေးစစ်တပ်တွေတီးမာလာပြီးတရုတ်တို့ကြိုးပမ်းမှုထိန်းတိုင်းမပေါက်လို့လဲဆိုထားပါရခင်ဗျာမြမအပြောင်းလဲကိုထိုင်းမြင်အောင်ကြည်လင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာ Superlat Kanjana Khondi ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ဦးသိန်းစိန်အစိုးရဟာဒီလခွေရင်ယာရုကနှုတ်ထွက်တော်မှာဖြစ်ပါတယ်သူဟာစစ်တပ်ရဲ့ကြောထောက်နောက်ခံပြုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အကြီးအကဲစစ်ဘုဟောင်းတယောက်လည်းဖြစ်ပါတယ် NLD အစိုးရဟာစစ်တပ်နဲ့ခိုင်မာတဲ့ဆက်နွယ်မှုတစုံတရာမရှိပါဘူးစာကရဲကစေအုပ်ချုပ်ရေးကိုဆက်ကျင်လာခဲ့တဲ့အင်အားစုဖြစ်ပါတယ်။ရွေးကောက်ပွဲမှာလူလူထောက်ခံမှုပိုရခဲ့ပြီးယုံကြည်မှုတွေလည်းပိုတက်လာခဲ့ပါတယ်။ဒါကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုအလျော့ပေးလိမ့်မယ်မဟုတ်ပါဘူး။ဒေါအောင်ဆန်းစုကြည်သမရဖြည့်ရေးသမကစစ်တပ်ရဲ့အခန်းကဏ္ဍကိုနိုင်ငံရေးကရှော့ချသွားဖို့လည်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့2014မေလမှာအရသာအစိုးရကိုဖြုတ်ချပြီးစစ်တပ်ကလက်ရှိအစိုးရကိုဖွဲ့စည်းပေးထားပါတယ်။မြန်မာပြည်မှာပြုပြင်ရေးမစခင်ကအခြေအနေနဲ့တူညီနေပါတယ်။တနည်းပြောရင်ထိုင်းနိုင်ငံကနောက်ကိုပြန်သွားနေတာပါထိုင်းစစ်တပ်အကြီးအကဲတွေဟာမြန်မာပြည်မှာလိုပဲအာဏာကိုရာသက်ပန်ထိန်းချုပ်ထားနိုင်လိမ့်မယ်လို့ထင်နေကြပါတယ်စစ်တပ်ချင်းဆက်ဆံနေကြတာဟာနှစ်နိုင်ငံဆက်ဆံရေးမှာပိုအခရာကျတယ်လို့သူတို့တွက်ထားကြပါတယ် တကယ်တော့ဒီနှစ်ဘက်ဟာအတိတ်ကပဋိပက္ခတွေရှိခဲ့မှုပါတယ်။ထိုင်းမြန်မာတို့ဟာနှစ်နိုင်ငံပူးတွဲဖြစ်ရှင်းရမယ့်ပြဿနာတွေအများကြီးရှိနေပါတယ်။ဆွေလျားလာတဲ့နေဆက်မှာအမှားအသားပြုထွက်နိုင်တဲ့နေရာကအနေငယ်များသာရှိပါတယ်။မူကြီးလက်နက်မှောင်ခိုတဲ့ကိစ္စ၊လူကုန်ကူးတဲ့ကိစ္စဒီကိစ္စတွေအလုံးအခုထိစစ်တပ်ကပဲကင်တွယ်ဆောင်ရွက်နေပေမဲ့မကြခင် NLD အစိုးရကင်တွယ်ဆောင်ရွက်လာတော့မှာပါ။မြန်မာနိုင်ငံရဲ့အပြစ်ခတ်ရဆဲရေးမှာမပါဝင်တဲ့တိုင်းရင်းသားတွေလည်းနေဆက်တစ်ချောင်းမှာရှိနေဆဲဖြစ်ပါတယ်။ဒီအုပ်စုတွေနဲ့ပတ်သက်ပြီး NLD ရဲ့မူဝါဒဘယ်သူဘယ်ပုံဆိုတာကိုထိုင်းအစိုးရအပါအဝင်အပြင်ပကဘယ်သူမှမသိကြနိုင်ကြသေးပါဘူးလို့လည်းရေးသားထားပါတယ်ခင်ဗျ။
ဥကြစန္ဒာပြပြသွားတာပါအခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီနေ့မနေ့တည်းတင်ပြမယ် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက to get get to get ကယူတာCOLD cold ga ada feet feet ga che dau so lo sakwai thulung ye long gao de be ga ro che dau e da bo shin di thong sin tet la da ga ro takri 1605 ku ga lombard zagabong ga ni lo tacho tu de ti lo ga so ja ba de phe ka za de lu ga phe shung lo pasan ma shi do bu phe bai ga thwet chin bi so tu che dau dwi e ni bi lo sin ji pe le shi de lo so ba de da jaw mu le to get cold feet gaခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမယ်ဆိုရင်ခြေဒီလက်တွေအေးစမြဲဆိုတာလေတော့ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The groom got cold feet before his wedding day and decided to cancel the ceremony.
ကျောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလတန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုတ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေပါရရှင် Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းရဲ့ပုတ်တပ်ဘူးနေ့နနေခင်းအစီအစဉ်ကို internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းသောရရှင်တွေတိုက်ရိုက်နားဆင်နိုင်ကြပါရရှင် mobile phone မှာလည်းသောရရှင်တွေတိုက်ရိုက်နာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့အင်ကာနေညဒိုက်ရိုက်လေလိုက်စီစဉ်ကိုထုတ်လွှင့်တော့မှာပါကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါတယ်ရှင
်တရရှင်များခင်ဗျာသမရဦးသိစဉ်ဆိုရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူဆိုရတက်တန်းအတွင်းမြေဆုံရေကတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ရလဲပြည့်ပြည့်တော့မှာဖြစ်ပါတယ်ဒီစန့်ကျင်ကန့်ကွက်မှုတွေအကြီးအကျယ်ကြုံရတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အတိတ်တက်လာမဲ့ NLD အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်ကြံပြွေးဖို့လိုအပ်မလဲတိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ခြင်းနဲ့သဘောပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမဲ့အရေးဗမျှောက်ဆောင်ရွက်တဲ့နေရာမှာဘလို့စီမံနေလို့မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်တက်တက်ဆိုင်ဆိုင်ဆိုသလိုပဲဒီနေ့ပဲမြစ်ဆုံရေကတာစီမံကိန်းနဲ့ပတ်သက်လို့တရုတ်နိုင်ငံကြီးဝန်ကြီးကလည်းပဲရက်ဆိုင်ထားရတဲ့နင်းနာရဲဆိုပြီးတော့ပြောသွားပါသေးတယ်အရင်တစ်ဖက်ကလည်းတရုတ်တမကြီးကပြန်ဆဖို့ဆိုတဲ့သဘောထားမျိုးတွေထုတ်ပေါ်ပြောသွားတာမျိုးတွေရှိပါတယ်ဆိုတော့တရုတ်ဆိုးရဘက်ကပြန်ဆရင်နေတဲ့သဘောထားမျိုးတွေကျွန်တော်ကြားနေရပါတယ်အထူးသဖြင့်ကတော့ဒီအဆိုးရတဲ့လက်ထက်မှာဟိုပြန်ပြစ်လာမလားဆိုပြီးသူတို့ဘက်ကလည်းမျှော်လင့်နေပုံရပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလက်ကျော်စောတရုတ်နိုင်ငံအခြေစိုက်မြန်မာရေးသုံးသပ်တဲ့ဒေါက်တာလက်ကျော်စောရဲ့အမြင်ကိုအရင်ကျွန်တော်ကြားချင်ပါတယ် NLD ဆိုးရဘက်ကလက်ခံလိမ့်မယ်လို့များတရုတ်ဆိုးရဘက်ကမျှော်လင့်နေသလားဒေါက်တာလက်ကျော်စောခင်ဗျာ
ဒီနေ့ဟိုနိုင်ငံခြားရေးဝန်ကြီးပြောသွားတဲ့သတင်းစာကွန်ဖရင့်မှာပြောသွားတာကတော့သူကတော့ဒီလိုပြောသွားတာပါအခုအသစ်တက်လာမယ်နော် အစိုးရအသက်ဒေါအောင်ဆန်းစုကြည်အမှုပြုတဲ့အစိုးရအသက်နဲ့ကျွန်တော်တို့နဲ့ဆက်ဆံရေးကောင်းမှုမျှော်လင့်နေကျွန်တော်တို့နှစ်ဖက်သဘောတူထားတဲ့စာချုပ်စာတမ်းတွေနဲ့ပတ်သက်ပြီးတော့လည်းအပြန်အလှန်ဆွေးနွေးပြီးတော့ပုံမှန်ကောင်းမွန်တဲ့ရရှိချက်တွေရဖို့ကြိုးစားသွားပါမယ်လို့တော့အဲ့လိုပြောသွားတာပါဒီနေ့ပြောသွားတဲ့စကားအဲ့တော့သူတို့ဘက်ကတော့ဟုတ်ပါတယ်ဒီမြေဆောင်နဲ့မဟုတ်ပါဘူးဗမာပြည်မှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုတော့အကုန်ပြန်စခြင်းနဲ့အကုန်ဆက်လုပ်ခြင်းနဲ့ဆိုတော့သဘောထားကတော့မကြာခဏပေါ်ပြနေတာတွေ့ရပါတယ်ရှင်
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်ဒီမှာကချင်ညင်းရဲ့ကိုရက်ကဒေါခွန်ကြာရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ဒေါခွန်ကြာခင်ဗျအဲ့တော့အခုကျွန်တော်တို့ဒီကိစ္စအရင်တော့လည်းရက်သွားတဲ့ကိစ္စတော့ဆန့်ကျင်ကောက်ကွက်မှုတွေကဟိုတနင်္ဂနွေလုံးအတိုင်းတာလောက်ကိုဖြစ်လာပြီတော်တော်ကြီးလာလို့အစိုးရကရက်လိုက်ရတာဆိုတော့အခုအချိန်မှာဟိုပြန်ဆလာမယ်ဆိုရင်ရောဟိုဒီတကံလူမှုအတိုင်းဝန်းနေအနေနဲ့ဟိုလက်ခံနိုင်မဲ့အတိုင်းတာရှိနိုင်မှာမလားခင်ဗျ
မြန်မာနိုင်ငံသားအလုံးအနေနဲ့တော့လက်ခံနိုင်မဲ့အနေအထားမှာမရှိပါဘူးရှင်။ဘာဖြစ်လို့လဲဆိုလို့ရှင်တော့ဒီဒါသာတစ်ခုရဲ့ကောင်းကျိုးဆိုးကျိုးဆိုတာဟာကျမတို့တိုင်းနိုင်ငံလုံးရဲ့လုံခြုံရေးနဲ့လည်းပတ်သက်နေပါလေရှင်။ဒါကြောင့်မို့အခက်ခက်ကတွဲလိုက်မယ်ဆိုလို့ရှင်မြန်မာနိုင်ငံသားတယောက်အနေနဲ့တော့ဘလို့နည်းနဲ့မှလက်ခံနိုင်ွယ်ရမရှိပါဘူး။တင်းအချက်လက်မှန်မှန်ကန်ကန်သိရှိတဲ့နိုင်ငံသားတိုင်းလည်းဘယ်သူမှလက်ခံမှာမဟုတ်ပါဘူးရှင်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစာကြီးလည်းရှိနေပါလေကိုစာကြီးကလည်းကျွန်တော်တို့ဒီကချင်ပြည်နယ်အထူးသဖြင့်ကချင်ပြည်နယ်ဒီဖွံ့ဖြိုးရေးစီမံရေးနဲ့ပတ်သက်လို့ဟိုနောက်ဆက်တွဲအကျိုးဆက်တွေနဲ့ပတ်သက်လို့ဟိုလှုပ်ဆောင်လှုပ်ရှားနေတဲ့ပုံစံတရားလည်းဖြစ်နေတော့အခုဒီမြစ်ဆုံစီမံကိန်းပြန်ဆလာမယ်ဆိုလို့ရှိရင်ဘလို့အကျိုးဆက်တွေပြန်ပေါ်လာနိုင်လဲကိုစာကြီးသဘောထားဆွေးနွေးပြပါဦးခင်ဗျာ
โอเคအခုဒီ visu ရဲ့ကတာလို့ပြန်တဲ့စတင်လေးဆိုတာကျောင်းနဲ့ဆိုအရင်တော့ဗာနိုင်ငံကြီးလေးကြီးကနေစချုပ်ခဲ့တော့ဆက်ပြည့်တက်တာလို့ဖြစ်ရမယ်ဆိုရအောင်ရတဲ့တက်မှတ်တာပါတော့ဒီဟာဒီကိစ္စဒီတွင်းရင်းညာမှုမရှိရဟာဒီတစ်ခုကအရင်ချပြရဟာမရှိဘဲနဲ့ဒီတိုင်းကဆက်တက်ဆက်လက်နေဆိုမလို့လားအပ်တဲ့ပဋိပိခပြတ်တာဒီအနောက်ဘက်လူမှုရဲ့စုချုပ်ပြတ်တာတွေတဘာဝတော်ဝင်ဆိုင်ရပြတ်တာတွေအများအများဆက်လက်ပြီးဖြစ်ပေါ်လာမှာဒါအရင်ဒီကောင်ရဆိုဆိုဒီကောင်ချုပ်စီခံခဲ့ရတဲ့ပြတ်တာတွေနောက်ထပ်ပြီးမှဆိုဒီဟိုကတရားမလို့လားအပ်တဲ့ပြည်သူတွေရဲ့ပြတ်တာကိုဆက်လက်ဖြစ်ပေါ်လာပါပဲဒါတော့ဘုရားကအခုကျွန်တော်တို့ကပြည်သူဒီကဘာပြည်မှာလက်ရှိနေထိုင်တဲ့ပြည်သူတွေထို့ဒီကဒါအခုဒီမျိုးမျိုးပါတာမျိုးအားလုံးကဒါကိုအားလုံးအာဒီအလုံးဝရက်ဆိုင်သွားတဲ့အချိန်ကစားကွက်သွားရမယ့်ပါဝင်ရှိနေပြီဆိုတော့ဒီအပိုင်းကတော့ဒါကြောင့်မို့ဒီဆက်လက်ပြီးတော့ဒီကဒါကိုကျွန်တော်တို့အရှုံးပေးလာဒါကိုကျွန်တော်တို့လက်ခံလာဆိုတဲ့အပိုင်းကလုံးဝကျွန်တော်ကယုံကြည်တယ်ဒီလူလူထုတွေနဲ့ဒီအသက်ပညာရှင်တွေဒီမှာကျင်းလို့တခြားအားလုံးကတော့အဖွဲ့ရှိတယ်အားလုံးကဒါလုံးဝကိုရက်ဆိုင်တော့အောင်စမ်းကွက်မှာတယ်လို့ကျွန်တော်ကဒါယုံကြည်တယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်ဒီတောတာရှင်တချို့ကကျွန်တော်တို့ဟိုပေးစာတွေပို့ပို့ထားတာရှိရဲ့နောက်ဒီ Facebook စာမျက်နှာနဲ့ message တွေကျွန်တော်တို့ပို့ထားတာရှိရဲ့ဒါတွေတချို့ကိုကျွန်တော်ဒီနေ့မှာဖော်ပြချင်ပါတယ်တယောက်ကတော့ကျွန်တော်ဒီ Facebook ကနေစင်ဟိုပို့ထားတဲ့ message ပါသူကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်နဲ့ဗမာစစ်စုဝါကျမ်းမှာဘလို့အကျိုးမြတ်ဘလို့အပေးအယူတွေနဲ့စာချုပ်ခဲ့တယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မသိရဘူးဆိုတော့ကျွန်တော်တို့လိုတာမန်ပြည်သူတွေအတွက်ကတော့အလန်းဝင်းနေပါတယ်တဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ဗမာပြည်နဲ့ဗမာပြည်သူပြည်သားတွေဘလောက်အကျိုးရှိမှမရှိဘူးဆိုတာလည်းပြောရခက်ပါတယ်တင်ပြချင်တာကတော့ဒီစီမံကိန်းကိုဒေသခံတွေအပါဝင်ပြည်သူအများစုကမလိုလားဘူးဆိုတာကတော့အမှန်ပါတဲ့နောက်ပြီးပဝန်းကျင်ထိသိမ်းပညာရှင်တွေကလည်းဒီစီမံကိန်းကိုမဆောင်ရတဲ့ကြောင်းပဝန်းကျင်ထိသိမ်းရှုအောင်ကကန့်ကွက်ပြောဆိုနေတာကြောင့် NLD အစိုးရအနေနဲ့အကောင့်တွေပေါ်လိုက်မယ်လို့မထင်ပါဘူးတဲ့ NLD ကအကောင့်တွေပေါ်မယ်ဆိုရင်လည်းကန့်ကွက်ဆန္ဒပြမှုတွေမတင်းငိမ်းဖြစ်လာရင် NLD ရဲ့ပြင်ပတွေကနိုင်ငံရေးမျက်ထုတ်ဖို့အခြေအနေရှုပ်ထွေးအောင်လုပ်လာမယ်ဆိုတာကိုလည်း NLD ဘက်ကမသိတာမဟုတ်ဘူးဆိုတော့ဒီစီမံကိန်းကတော့အသက်လောက်ဝင်လာဖို့မရှိဘူးလို့ပြောရလိမ့်မယ်ထင်ပါတယ်ဆိုပြီးတော့သူသဘောထားကိုရေးထားပါတယ်ဟုတ်တခုရှိတာပေါ့ဒီဆိုင်ငံမှုသမ္မတဦးသိန်းစိန်အစိုးရဆုံးဖြတ်ခဲ့တဲ့အတွက်အဲ့ဒီအချိန်တော့ဆိုရင်လို့ရှိရင်အများစုကဒီတရုတ်စိုးရဝင်လာမှဦးသိန်းစိန်စိုးရအန်တူရဲလို့ရဆိုပြီးတော့ချီကျူးလာမျိုးတွေရှိခဲ့ပါတယ်ဆိုတော့အခုဒီ NLD လက်ထက်မှာကျတော့ဒီအပြီးမတတ်နိုင်ရင်တော့ဒီအခုဒီဆက်စီမံကိန်းကိုအပြီးတမ်းမရက်နိုင်ရင်တော့မအနည်းဆုံးဆိုင်ငံနဲ့အစီအမျိုးမလုံနိုင်ခဲ့ဘူးဆိုရင် NLD အနေနဲ့ဒီနိုင်ငံရေးအရာဆုံးရှုံးမှုတွေမဖြစ်နိုင်ဘူးလားဟိုဆ iam မလက်ကျော်စိုးရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
ဒီမြေဆုံကိစ္စတည်းမဟုတ်ပါဘူးကျမကတော့ဟိုအချစ်ဒီစီမံကိန်းကြီးတွေနဲ့ပတ်သက်လို့ဟိုဒီစစ်အစိုးရစစ်တိုက်ပေါ့နော်လှုပ်လာခဲ့တဲ့စီမံကိန်းကြီးတွေနဲ့အားလုံးနဲ့ပတ်သက်လို့ NLD ကပြန်လည်စဉ်းစားရဖို့ရှိပါတယ်ဒါမြေဆုံကိစ္စတည်းမဟုတ်ပါဘူးကျမမြင်တာတော့ဘာဖြစ်လို့လဲဆိုတော့သူတို့လှုပ်ခဲ့ကြတဲ့ကနော်ဟို ပြည်သူလူထုအကျိုးအတွက်ဘာမှမပါရှိတာကိုဒါကိုကျမတို့ကလက်ခံလို့မဖြစ်ပါဘူးပြည်သူလူထုအကျိုးရှိဖို့လိုတယ်ပြည်သူလူထုအကျိုးရှိမရှိဆိုတာလဲပြည်သူလူထုကိုယ်တိုင်ကလက်ခံသဘောပေါက်ဖို့လိုတယ်သူတို့အတီးပြုတ်မှသူတို့လက်ခံမှဒါကိုပြည်သူလူထုအတွက်လိုအပ်ချက်နဲ့ညီမညီဆိုတာ NLD အစိုးရအတွက်အမှာပါဒါဒီမြစ်ဆုံကိစ္စတွေမဟုတ်ဘူး။ဂျန်နဲ့ကိစ္စတွေအားလုံးပါတယ်။နိုင်ငံခြားကဝင်လာတဲ့ယင်းနှိမ့်နှံမှုတွေအားလုံးပေါ့။အဲ့ဒါဟာအဓိကအားဖြင့်အစိုးရတရက်ကသူကထင်သာမြင်သာရှိတဲ့ဟာတွေကိုလုပ်ပေးရမှာဖြစ်တယ်။အဲ့တော့ NLD အစိုးရမှာသူကအတွေ့ရမယ့်အခက်အခဲတွေအများကြီးရှိပါတယ်။ဒါပေမဲ့ကျမကတော့ NLD အစိုးရကိုယုံကြည်ပါတယ်။သူဟာပြည်သူလူထုကိုသဘောပေါက်အောင်ပြောပြနိုင်လိမ့်မယ်လို့ကျမယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့အခုတောက်လျှောက်လဲခင်ဗျရွေးကောက်ပွဲကစလို့ဟလာ NLD ပြောခဲ့တယ်ဥမာဒေါ်မဆန်းစုကြည်ကပြောခဲ့တယ်နော်အဲဘာလဲလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုတဲ့စကားမျိုးဟောအောက်ဘာလဲရွေးကောက်ပွဲနိုင်မြန်တော့လဲရှုံးတဲ့လူတွေကိုအရှက်မရပါစေနဲ့ကျမတို့တိုးတိုးတိတ်တိတ်နေကြပါဆိုလဲနားထောင်ကြတာအဲ့တော့ကျမကယုံကြည်တယ် NLD အနေနဲ့ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုရေးရေးတင်းတင်းလှုပ်ရဲလိမ့်မယ်အဲ့ဒါကိုလဲပြည်သူလူထုသဘောပေါက်အောင်ပြောပြနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ဒါကြောင့်မလို့ကျမသိပ်ပြီးတော့ဒီကိစ္စတွေဟာသိပ်ကြီးကြီးမားမားဖြစ်စရာမရှိဘူး NLD ကဒီပြည်သူလူထုအကျိုးရှိမဲ့ကိုပေးသေးချာချာပြည်သူလူထုကိုရှင်းပြပြီးပြည်သူလူထုကိုဟိုထင်သာမြင်သာရှိစွာရိုးရိုးသားသားဖွင့်လှင့်ပြောကြပြီးတော့ဆက်လက်လုပ်ကိုင်နိုင်လိမ့်မယ်လို့ယုံကြည်တယ်တချို့ဟိုဘယ်လိုပဲဖြစ်ဖြစ်ဥမာမြစ်ဆုံကိစ္စကိုရပ်လိုက်ပြီးပဲဖြစ်ဖြစ်နော်ဆက်လုပ်ပြီးပဲဖြစ်ဖြစ်ဥမာရလိုက်လို့ဟလာတရုတ်အစိုးရနဲ့ပြဿနာတဲ့ရင်လေဒီ NLD အစိုးရကတရုတ်အစိုးရကိုပြည်ပြည့်အောင်သူဆက်ဆံပြီးတော့ဆက်လက်လှုပ်ဆောင်သွားမှာပဲတကယ်လို့ဆက်လက်လှုပ်ဆောင်ဖို့လိုတယ်လို့သူတို့ဆုံးဖြတ်ပြီးလုပ်ရင်လေပြည်သူလူထုလက်ခံနိုင်မဲ့ပြည်သူလူထုအတွက်အကျိုးတကယ်ရှိမဲ့ကိစ္စမျိုးတွေကိုသူတို့ဆက်လက်လှုပ်ဆောင်သွားလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ခုဒီဆွေးနွေးပွဲမှာဒီပါကတ်မြို့နယ်ဒီ NLD ပါတီကိုယ်စားဥက္ကမောင်ပြင်းလဲကျွန်တော်ဆွေးနွေးဖို့ကျွန်တော်ဖိတ်ကြားထားတာရှိပါတယ်ဆိုတော့ဥက္ကမောင်မြင်းကိုလည်းကျွန်တော်မေးချင်ပါတယ်အခုတကယ်လို့ဆိုတာဒီမြစ်ဆုံစီမံကိန်းပြန်ဆမယ်ဆိုရင်အခုတော့မှခုကျွန်တော်တို့လက်လန်းမီသလောက်ဆွေးနွေးရတဲ့လူတွေထဲမှာဒီကိစ္စကြီးကိုမလုံးစေချင်တဲ့လူမျိုးတွေအပြည့်ရစေချင်တဲ့လူတွေတော်တော်များပါနေကြတယ်ဆိုတော့ဒီကိစ္စကြီးကတကယ်လို့ပြန်ပြီးတော့ဟိုဆမယ်ဆိုလို့ရှိရင်ဘယ်လိုမျိုးတွေဟိုအကျိုးတရားမှုတွေရှိလာနိုင်လဲဥက္ကမောင်မြင်းကနေကန်လဲဖြစ်တော့ဟိုလက်လန်းမီသလောက်ပါရများကြားရလဲလူကြားမှာဒီစီမံကိန်းနဲ့ပတ်သက်လို့
လူကြားမှာကတော့ဒီဥစ္စာကတော့ဘယ်လိုဖြစ်လဲဆိုတော့ဒီပြည်စုံကိစ္စဆိုတော့ကျွန်တော်တို့ကချင်ပြည်နယ်ကခွင့်ပြုနေတော့မှာဘုံမပြည်ပြည်လုံးကခွင့်ပြုမယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်နေရာကလည်းတဘာဝပတ်ဝန်းကျင်ပါညာအကုန်လုံးဒီဥစ္စာကလည်းတို့အနေနဲ့ကဒီဆယ်ကြီးကလည်းအမြင့်ပေက900လောက်ဖြစ်မယ်ဆိုတော့ဒီဥစ္စာကြီးကအကဲရည်ရေးကျိုးပေါက်သွားလို့ရှိရင်ကျွန်တော်တိုင်းပြည်လုံးဒုက္ခရောက်မယ်ကိစ္စကြီးပါ။ဒီဥစ္စာတော့ပြန်လဲစဉ်းစားဖြစ်ပါတယ်ကျွန်တော်ပြည်နယ်နဲ့ခွင့်ပြုရင်တောင်မှဒီဘဝပြည်ပြည်လုံးကကန့်ကွက်ထားတဲ့အတွက်ဒါကိုလည်းကျွန်တော်ကြည့်ရပါမယ်။ထို့သူတဘာဝပတ်ဝန်းကျင်လည်းအဲ့ဒီမှာပြောမယ်ဆိုလို့ရှိရင်ဒီကိုရနိုင်ငံလောက်ကြီး area လောက်ကြီးကိုကျွန်တော်တို့ကချဲ့တွင်ပြီးတော့မှအကုန်လုံးလုပ်လိုက်ရမယ်ဆိုတော့တဘာဝပတ်ဝန်းကျင်အဲ့ဒီမှာတစ်ပင်တော့တောင်အကုန်လုံးပြောက်သွားပါလိမ့်မယ်။အဲ့ဒီမှာရှားပါမျိုးစိတ်တွေပါတဲ့အကုန်လုံးလည်းပြောက်သွားမယ်။ဒီဥစ္စာကြီးကတော့ကျွန်တော်တို့ကမလုပ်သင့်ပါဘူးလို့ကျွန်တော်တို့က
အပြည့်ရီကူစားဖို့ပြတာအလုံးကခင်ဗျားတို့ပဲရှိပါစေ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီမှာပေးစာတချို့ပဲဒီနေရာမှာဖော်ပြကြပါမယ်။ဒီတယောက်ကတော့ तू ကကိုအောင်ခင်မြင့်မြင့်ဆိုတဲ့တယောက်ရှိပါတယ်။ तू ကတော့တရုတ်တမ်မတ်ကြီးရဲ့အေရီမြစ်ဆုံစီမံကိန်းကိုစတင်ဆောင်ရွက်မယ်ဖြစ်တဲ့အကြောင်းထုတ်ပြန်ပါတယ်။ဒါကအစိုးရအသစ်ကိုသွေးလို့ဆန်းတဲ့စိန်ခေါ်တယ်လို့ယူဆနိုင်ပါတယ်။ဖြစ်တင်တာကတော့အစိုးရအသစ်အနေနဲ့နံပါတ်1အရာဝီမြစ်ဆုံစီမံကိန်းအပါအဝင်စီမံကိန်းအားလုံးကိုရပ်ဆိုင်ထားတင်ပါတယ်။နှစ်ရခိုင်အစိုးရကချုပ်ဆိုခဲ့တဲ့စာချုပ်အားလုံးကိုပြန်လည်တုံးသက်တင်ပါတယ်။နံပါတ်3ကတော့ MOU အားလုံးကိုပြန်လည်တုံးသက်နံပါတ်4ကတော့ပြည်သူလူထုနဲ့အမျိုးသားချိုးစည်းပွားကိုရှေ့ရှုပြီးခွင့်ပြုတင်တာခွင့်ပြုဆန်းကန်းတင်တာဆန်းကန်းပဲဖြစ်တင်တာပဲဖြစ်ဖြစ်တင်ပါတယ်ဆိုပြီးသူကရေးထားပါတယ်။နောက်တစ်ယောက်လည်းကျွန်တော်ရှိပါသေးတယ်မိတ်တီလာမျိုးကဥစိမ့်မော်ရဲ့စာပါနှစ်လောက်
။ဟုတ်ကဲ့မြစ်ဆုံစီမံကိန်းအရေး NLD ဘလို့ဖြည့်ရှင်းတင့်တယ်လဲဆိုတာကိုဆွေးနွေးရမှာ NLD ကျင့်သုံးတဲ့နိုင်ငံခြားရေးမူဝါဒကိုလည်းအခြေခံပြီးစဉ်းစားမှာဖြစ်ပါတယ်။ဒါကြောင့်အင်းနီချင်းမိတ်ဆွေနိုင်ငံနဲ့ချစ်ကြည်ရေးမပြတ်စေဘဲနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးတော့တဘာဝတယံစားတာများဆုံးရှုံးမှုနဲ့ကြားရောက်လာမဲ့ဘေးအန္တရာယ်တွေကိုကကွယ်တဲ့အနေနဲ့တိုင်းရင်းသားများရဲ့အယိုးရာယဉ်ကျေးမှုအမွေအနှစ်ကိုမထိပါရအောင် NLD အနေနဲ့ခြုံငုံစဉ်းစားပြီးတော့ဤစီမံကိန်းကိုကင်တွယ်ဆုံးဖြတ်တင်ပါတယ်။ဒီလိုစဉ်းစားပြီးဆုံးဖြတ်တင်တာကတော့ခိုင်မာတဲ့အကျိုးတူပူပေါင်းဆောင်ရွက်မဲ့စီးပွားရေးစီမံကိန်းတွေကိုရှေ့ကာလမှာ NLD အစိုးရကစီမံအကောင့်ထဲပေါ်ဆောင်ရွက်လာခဲ့ရင်နိုင်ငံခြားယင်းနှိမ့်မြုံနှံသူများလက်ခံရမှာယခုနှစ်နာခဲ့တဲ့ တရုတ်အမျိုးသားကုမ္ပဏီကိုဦးစားပေးအဆင့်တက်ထားပြီးတော့နှစ်သက်ရာကိုညှိနှိုင်းစဉ်းစားပေးခွင့်ပြုသွားမယ်ဆိုရဲဂရိစကားအခိုင်အမာပေးပြီးတော့အခုဤစီမံကိန်းကိုလက်လွတ်ပေးစီလိုကြောင်းပွန့်ပွန့်လင်းလင်းဂရိပေးညှင်းဆိုရန်ဆုံးဖြတ်တင်ပါတယ်လုပ်ငန်းသဘောအရပေးလျော်တဲ့ငွေကိုပေးလျော်ရမယ်ဆိုရင်လည်းပေးလိုက်ရုံသာဖြစ်ပါတယ်တိတ်ခါရှိပြီးတော့ချစ်ကြည်ပြည်လဲတဲ့ဖြည့်ရှင်နေဖြစ်ဖို့အရေးကြီးပါတယ်ကျွန်တော်တို့ပြည်သူအများအနေနဲ့ကတော့တဲ့သဘောထားကြည့်သူများဖြစ်လို့တားရွှေဦးထမ်းလာတာကိုမြင်လို့တဲ့ဆရာများရှိပါတယ်ခင်ဗျာတဲ့ရှင့်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ဒီဟိုဒေသခံတွေရဲ့မကျေနပ်ချက်တွေကိုလည်းပြပြအောင်နောက်တစ်ခုကဒီဟိုတရုတ်နိုင်ငံဟိုရင်းနှီးမြှုပ်နှံပြီးလာလောက်ရတဲ့တရုတ်နိုင်ငံငါတကယ်တော့မြန်မာနိုင်ငံမှာဒီလုပ်ငန်းတွေရေမဟုတ်တခြားလုပ်ငန်းတွေလည်းရှိရဆိုတော့နောက်တခြားတရုတ်နိုင်ငံပြည်တခြားနိုင်ငံညာနေပြီးရင်းနှီးမြှုပ်နှံပြီးလာရောက်လုပ်ကင်ကြမဲ့လူတွေလည်းရှိနေတယ်ဆိုတော့ဒါတွေကိုရေရှည်ရမျှော်ကြည့်ပြီးတော့ကျွန်တော်တို့ကဒီလိုအပေးယူလုပ်စရာတွေစဉ်းစားဆုံးဖြတ်ရမှာရှိလာမယ်တကယ်တော့ဒီတိုင်းပြည်အတွက်ကဖွံ့ဖြိုးရေးကျွန်တော်တို့မှအထူးသဖြင့်မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာဖွံ့ဖြိုးရေးလိုအပ်ချက်တွေကလည်းအကြီးအကျယ်ရှိနေတယ်ဆိုတော့ဒီလိုစီမံကိန်းမျိုးတွေရောမလိုအပ်နိုင်ဘူးလို့ဒီချင်းချင်းရဲ့ကိုရဲကဒေါခွန်ချာရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ညီညီညွတ်နာမှုတွေလိုအပ်ပါတယ်တို့တော်လည်းပဲလောလောဆယ်မြန်မာနိုင်ငံမှာရှိနေတဲ့ရခိုင်အစိုးရလက်ထက်တုန်းကချုပ်ဆိုထားတဲ့ဇာတ်ချုပ်တွေတော်တော်များများကိုရှိမယ်ဆိုလို့ရှိရင်ဖွံ့ညင်တာမှုမရှိတဲ့အတွက်ကြောင့်မလို့ဘယ်လောက်အတိုင်းသာချင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်အကျိုးပြုတယ်လဲဆိုတာကျမတို့မသိရပါဘူးရှင့်အထူးသဖြင့်သိရှိရသလောက်ဆိုလို့ရှိရင်မြစ်ဆုံဆိုတဲ့ဟာမျိုးဖြစ်ရင်တခြားရေးဒါတာတွေအထူးသဖြင့်ဒီ CPI နဲ့ဆုံးဆိုထားတဲ့ဇာတ်ချုပ်တွေကိုကြည့်မယ်ဆိုလို့ရှိရင်ဆယ်ရာခိုင်နှုန်းပဲမြန်မာနိုင်ငံကအခမဲ့ရယူခွင့်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံကရင်းနှီးလိုက်ရတာတွေကအများကြီးရှိပါတယ်။ဥပမာဆိုလို့ရှိရင်တော့မြစ်ဆုံဆဲဆိုလို့ရှိရင်အရာဝတီမြစ်တစ်ခုလုံးကိုရင်းနှီးမြှုပ်နှံလိုက်ရတယ်။ပြီးရင်တော့နိုင်ငံရဲ့လုံခြုံရေးဒီကာတာရဲ့လုံခြုံရေးလို့ပြောရင်စီးရေးရလုံခြုံရေးကိုဘယ်လိုပေးထားတယ်လဲဆိုတာလည်းမသိရပါဘူးရှင့်။အဲ့တော့ဒါဟာနိုင်ငံရဲ့လုံခြုံရေးနဲ့လည်းသက်ဆိုင်နေပါသေးတယ်။ဒါတင်မကပဲနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်အထူးသဖြင့်မြစ်နားမြို့နဲ့ဗမော်မြို့လူမျိုးရဲ့အဲ့အတဲ့ OAC စိန်ဟာဒီမြေဆုံရေးကာတာရဲ့ရေခလုတ်လက်ထက်မှာရှိနေတယ်ဆိုတဲ့အခါကျတော့ဒါတွေဟာကျမတို့ဆွံ့စားရမယ့်အချက်တွေအင်တာများပါတယ်အဲ့တော့တကယ်တမ်းဆွံ့စားရမယ့်အချက်တွေမတော်တဆများပြိုခဲ့တည်ရှိတော့မတော်တဆများငလီနှုတ်တည်ရှိတော့ဆိုတဲ့အရာမျိုးနဲ့ကျမတို့နိုင်ရှင်လိုက်မယ်ဆိုရင်ဆရာထိုင်တုံးတော်လျက်စီဟာကျမတို့အတွက်မထိုက်ကံပါဘူးရှင့်ဒါကြောင့်မလို့မြေဆုံလိုရေကာတာအကြီးမျိုးတွေပြင်သာဆန်းလိုရေကာတာအကြီးမျိုးတွေတော့လုံးဝမလုပ်သင့်ဘူးလို့ယူဆပါတယ်နိုင်ငံရဲ့ဖွံ့ဖြိုးမှုအတွက်ဆိုလို့ရှိရင်တော့အလင်းအလက်ကန်းစားသောဒီကာတာမျိုးဆိုလို့ရှိရင်အတိုးရှိနိုင်ပါတယ်။သို့တော်လည်းပဲလက်ရှိလိုမျိုး90ရာခိုင်နှုန်း100ရာခိုင်နှုန်းဆိုတဲ့အချိုးအစားမျိုးနဲ့ဆိုလို့ရှိရင်တော့တရုတ်နိုင်ငံအတွက်ပဲအတိုးရှိပြီးမြန်မာနိုင်ငံအတွက်တော့အတိုးရှိမှာမဟုတ်ပါဘူးရှင့်။ဒါကြောင့်မို့လို့ရှိသီးသားဒီသဘောတူစာချုပ်တွေအကုန်လုံးကိုနောက်တစ်ခါပြန်ပြီးမှသုံးသပ်ပြီးတော့မှပြန်လည်ပြင်ဆင်မှုများညှိနှိုင်းရမှာဖြစ်ပါတယ်ရှင့်။ကြည့်ရင်အထားသောရင်းနှီးမြှုပ်နှံမှုတွေမှာလည်းနိုင်ငံသားတွေအတွက်အကျိုးဘယ်လောက်ရှိတယ်လဲနိုင်ငံတော်ကြီးအတွက်ရည်ရှည်ရည်တို့ကာလမှာဘယ်လောက်အကျိုးရှိတယ်လဲဆိုတာမျိုးကိုတွဲချက်ပြီးတော့မှရင်းနှီးလိုက်ရတာနဲ့အမျက်နဲ့ကိုက်ညီပါသလားအကျိုးရှိမဲ့ဟာနဲ့ကိုက်ညီပါသလားဒီတူလူထုရဲ့သဘောဆန္ဒဒီလိုရှိရင်တော့နိုင်ငံတကာတင့်ထုံအကုန်လုံးကိုချက်သွင်းပြီးမှသာကျမတို့ပြန်လဲပြီးတော့မှနောက်တစ်ခါပြန်လဲထုတ်ဆိုရမှာဖြစ်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးပါရှင
့်ဒီကာလအတွင်းမှာဆိုရင်ဒီအစိုးရလက်ထက်မှာဆိုရင်ဒီစာချုပ်တွေအားလုံးကိုပြန်လဲ review လုပ်သုံးသပ်ပြီးတော့မှပြင်ဆင်မှုများမှန်မှု
တင်တော့ပါလေရှင့်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။အဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်များလို့လည်းသူကျေးဇူးတင်ပါတယ်ခင်ဗျာ
။ကောလီဝုဒ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ပါရှင်။ထုတ်လုပ်သူကတော့မက်ဆူမော်မှာ VOA မြန်မာပိုင်းကိုတော်ရရှင်တွေဆက်သွယ်မယ်ဆိုရင်အမြန်ဆုံးရောက်နိုင်တာကတော့အီးမေးလ်နဲ့ပို့တာဖြစ်ပါတယ်။လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မလရှိရနေကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်1985ခုနှစ်ကစလို့ကုလသမဂ္ဂကကြီးမှုကျင်းပခဲ့ပါတယ်။အဲ့ဒီနေ့ဟာအမျိုးသမီးတွေရဲ့တိုးတက်မှုနောက်ထပ်ပြောင်းလဲမှုတွေတောင်းဆိုမှုနဲ့ကမ္ဘာတစ်လွှားကြားမှတန်းတူရေးအတွက်လှုပ်ရှားဆောင်ရွက်နေကြတဲ့အမျိုးသမီးတွေရဲ့တနိဋ္ဌံခိုင်မာမှုနဲ့စွန့်ရီတက်တီတွေပေါ်အတိမတ်ပြုခြင်းတို့ကိုထင်ဟပ်စေတဲ့နေ့တစ်နေ့အဖြစ်နဲ့လဲအမျိုးသမီးများအခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့ဆိုင်ရာကုလသမဂ္ဂနေ့အဖြစ် 1989 ခုနှစ်မှာကုလသမဂ္ဂအဖွဲ့ကြီးကအတည်ပြုပေးခဲ့ပါတယ်။ဒါရမကပညာရေးဥပဒေရှေ့မှောက်မှတန်းတူညီမျှရှိရေးအခြေခံဝန်ဆောင်မှုလုပ်ငန်းတွေဖြစ်ကြတဲ့ဘဏ်လုပ်ငန်းသင်တန်းနဲ့အရွယ်ရောက်သူတွေရဲ့ပညာရေးစနစ်တွေမှာအမျိုးသားတွေရထားတဲ့အခွင့်အရေးတွေကိုအမျိုးသမီးတွေလည်းရရှိလာဖို့အထောက်ကျိုးပန်းနေကြတဲ့ကမ္ဘာတစ်လွှားကအမျိုးသမီးတွေအကြောင်းပိုးပြီးသိနာလည်လာစေဖို့အခွင့်အလမ်းတစ်ခုလည်းပဲဖြစ်ပါတယ်။အမျိုးသမီးတွေဟာအခြေခံကြတဲ့အလေးထားခံရမှု
တခါအစိုးရဆုံးဖြစ်ရတခုဖြစ်တဲ့အမျိုးသမီးတွေကိုတစုံတစ်ယောက်ပိုင်တဲ့ပစ္စည်းတစ်ခုလိုမမြင်စေဘဲလွတ်လပ်ပြီးကိုယ့်ကိုယ်ကိုယ်စားပိုင်သူတယောက်အဖြစ်လက်ခံလာအောင်ကိစ္စအတော်များများမှခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း42နှစ်အတွင်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာကောင်းကောင်းမွန်မွန်လိလာတင်ယူခွင့်တွေရခဲ့ကြတယ်ဆိုပေမဲ့လည်းသူတို့ရှောက်လိုက်ရမယ့်ခရီးကဝေးလွန်းပါသေးတယ်။ကဘာကဘယ်နေရာမှာမှအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအခွင့်အရေးနဲ့အခွင့်အလမ်းတွေကိုရဖို့တောင်းဆိုနိုင်ခွင့်မရှိခဲ့ပါဘူး။ကမ္ဘာမှာဂရုဏာတက်စရာအကောင်းဆုံးဖြစ်တဲ့လူများစုဟာအမျိုးသမီးတွေပါ။သူတို့ဟာအလုပ်အတွက်ထိုက်တန်တဲ့လှုပ်အားကမရကြပါဘူး။အလုပ်လုပ်တာချင်းတူရင်လည်းအမျိုးသားတွေထက်30ရာခိုင်နှုန်းဒါမှမဟုတ်40ရာခိုင်နှုန်းအောက်ညော့နေတဲ့လှုပ်အားကကိုသာရကြပါတယ်။သူတို့မှာငွေအင်အားမတောင့်တင်တာဟာတခါတလေမှာသူတို့ဘဝရှင်သန်ရေးအတွက်အင်အားနှဲပါးစေတာမျိုးဖြစ်လာတာမို့ကြားမှကွဲပြားမှုပေါ်အခြေခံတဲ့မမျှတမှုတွေကိုခံစားကြရတာပါ။ဒါကြောင့်ဒီနှစ်ရဲ့ဆောင်းပုဒ်ကတော့တက္ကရာ2030ကိုရောက်တဲ့အခါကမ္ဘာကြီးမှာ Planet 5050ကြားမှတန်းတူရှိဖို့ဦးတည်ချက်ချမှတ်တာဖြစ်ပါတယ်။ဒါဟာရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကုလသမဂ္ဂရဲ့2030သတ်မှတ်ချက်လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်ပြီးကြားမှတန်းတူရေးအမျိုးသမီးစွမ်းရည်မြင့်တင်ရေးနဲ့အမျိုးသမီးရပိုင်ခွင့်တွေကိုကုလသမဂ္ဂကဆောင်ရွက်မယ်လို့တန်ထိတ်ထန်ချထားတဲ့လုပ်ငန်းအများပြားကိုအကောင့်ထည့်ဖို့ရေးအစွမ်းကုန်တွန်းအားပေးနေတာလည်းဖြစ်ပါတယ်။အဲ့ဒီလုပ်ငန်းစဉ်ထဲမှာကမ္ဘာနေရာတည်တည်ကအမျိုးသမီးတွေမိန်းကလေးငယ်တွေကိုခွဲခြားဆက်ဆံတဲ့နီလမ်မှတ်သမျှအဆုံးသတ်ရေးအမျိုးသမီးနဲ့မိန်းကလေးတွေပေါ်မှာပုံစံမျိုးစုံနဲ့အကျန်းဖက်မှုမှန်သမျှဖယ်ရှားရေးအထူးသဖြင့်မိန်းကလေးတွေအတွက်အရွယ်မတိုင်ခင်ဖြစ်စေအတင်းကျပ်ဖြစ်စေလက်ထပ်ထိမ်းများပေးတာအမျိုးသမီးအင်္ဂါချွတ်ယွင်းအောင်ဆောင်ရွက်တာလိုမျိုးသူတို့အတွက်ထိခိုက်စေမဲ့ထုံတန်းစင်လာအလုံးကိုရပ်ဆိုင်းသွားစေရေးတွေပါဝင်ပါတယ်ဒါအပြင်မိန်းကလေးနဲ့ယောက်ျားလေးအားလုံးအည်သွေးပြည့်မီတဲ့မူလာတန်းနဲ့အလေတန်းပညာသင်ကြားခွင့်ရရေးတွေကိုလည်းဥတီဆောင်ရွက်ပါတယ်။ကြီးဝါတိုးတက်ရေးအတွက်မျှော်လင့်ထားတဲ့ဘယ်လူအဖွဲ့အစည်းမဆိုအမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်မှုကနေစရပါလိမ့်မယ်။နောက်ပြီးအမျိုးသားတွေရထားပြီးသားအခွင့်အရေးအားလုံးကိုလည်းအမျိုးသမီးတွေတန်းတူရဖို့တိုးမြှင့်ဆောင်ရွက်ရမှာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေမိန်းကလေးတွေကိုဂုဏ်ပြုတဲ့အခမ်းအနားတွေကျင်းပကြသလိုကမ္ဘာပေါ်မှာမိန်းကလေးတွေနဲ့အမျိုးသမီးတွေကိုလူရမသွင်းပဲထားတဲ့နေရာမျိုးလုံးဝမရှိသေးပဲသူတို့ဟာအလားအလာအပြည့်ရှိတယ်ဆိုတာကိုတည်တည်ချာချာသဘောပေါက်အောင်လုပ်ကြရမယ်လို့တန်ဋိဌာန်ချထားကြရမှာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောရောအမြင်အာဘိုးကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။တူရကီနိုင်ငံကိုဖျက်ပြီးဥရောပတိုက်ထဲကဂရိနိုင်ငံကိုဝင်လာကြတဲ့ဒုက္ခသည်တွေကိုတားဆီးနိုင်ရေးအတွက်EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့အကြားသဘောတူခဲ့တဲ့အဆိုပြုချက်ထဲမှာဒုက္ခသည်တွေကိုအစုလိုက်ပြောင်းလိုက်ပြန်ဖို့မဲ့အစီအစဉ်ပါနေတဲ့အတွက်အဲ့ဒီအဆိုပြုချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေသလားဆိုတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့သတင်းပတ်ကစီးရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS Islamic State ကြောင့်အဖွဲ့ရဲ့ထိပ်ပန်းကောင်းဆောင်တူကိုချေမှုနိုင်ငံချင်းရှိမရှိဆုံးဖြတ်နိုင်ဖို့ကြိုးပမ်းနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကAl Shadadi မြို့အနီးမှာအဘူအိုမာအယ်ရှီရှာနီဒါမှမဟုတ်အိုမာဒါချေချန်းလို့လူသိများတဲ့တာခန်ဘတီရာရှ်ဗီလီကိုပြစ်မှတ်ထားပြီးစူပေါင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ပင်နီကွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကုတ်ကပြောပါတယ်။လက်ရှိအသုံးပြုနေတဲ့အီးမေးလ်နည်းပညာစတင်တွေ့ထွင်သူလို့အများစုကလက်ခံထားတဲ့အမေရိကန်နိုင်ငံသားအသက်84နှစ်အရွယ်ရေးတော်မလင်ဆန်ကွယ်လွန်သွားပြီဖြစ်ပါတယ်။သူဘာယောဂာနဲ့ကွယ်လွန်သွားတယ်ဆိုတာကိုတော့လက်တလောမသိရသေးပါဘူး။ရေးဟာနည်းပညာတွေကိုတီထွင်ကြံစနိုင်သူဖြစ်ကြောင်းကွန်ပျူတာနက်တဝက်တွေရဲ့အစောပိုင်းကာလတွေမှာအသုံးပြုတဲ့အီးမေးလ်စနစ်ကိုတီထွင်ခဲ့သူဖြစ်ကြောင်းသူ့ရဲ့တီထွင်မှုတွေဟာကမ္ဘာတစ်လောကလူတွေဆက်သွယ်မှုပုံစံကိုပြောင်းလဲသွားစေကြောင်းသူ့ရဲ့အလုပ်ရှင် Raytheon ကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်။ Ray Tomlinson ဟာမတူညီတဲ့ကွန်ပျူတာစနစ်အချင်းချင်းကြား Electronic နည်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရနိုင်တဲ့နည်းပညာကို1982ခုနှစ်ကစတင်တီထွင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လူအဖွဲ့အစည်းအတွင်းတွင်းတွင်းကျယ်ကျယ်အသုံးပြုလာတဲ့အဲ့ဒီတင်ကေတာတွေဖြစ်တဲ့တင်ကေတာတွေကအီးမေးလ်တင်ကေတာဖြစ်တဲ့ @rate AY တင်ကေတာလေးကိုစတင်တီထွင်ခဲ့သူလည်းဖြစ်ပါတယ်။မြန်မာနဲ့တရုတ်ကြားသဘောတူညီထားပြီးဖြစ်တဲ့မစ်ဆုံဆက်စီမံကိန်းကိုဆန့်ကန့်ထားရတာကြောင့်နှိမ့်နာမှုတွေရှိနေပြီးဖြည့်ရှင်းလှုပ်ဆောင်သွားလိမ့်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောဆိုလိုက်ပြီးမြန်မာအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်နိုင်မှုမျှော်လင့်နေတဲ့အကြောင်းပြောပါတယ်။
ကျေးဇူးပါကိုဇော်ဝင်းလိုက်ဒါကတော့သတင်းချင်းချက်ကိုနားဆင်ခဲ့ရတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးပဲပါအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုရင်နေနဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.